Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်လ9ရက်တောက်ချနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုရေဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စု Minneapolis မြို့မှာရဲဖမ်းခံထားရစဉ် African American အမျိုးသား George Floyd တေဆုံးခဲ့ရမှုအပေါ်စန့်ကျင်ဆန္ဒပြပွဲတွေ Celebrity ညပိုင်းကလည်းအထူးအမျိုးကြီးတွေမှရှိခဲ့ပါတယ်။နယူးယောက်မြို့မှာည၈နာရီကျော်ရင်ညမထွက်ရအမိန်ရှိပေမဲ့ည၈နာရီကျော်တဲ့အထိဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြမှုအချိန်ကအရင်ညထက်တော်ကြာသွားခဲ့တယ်လို့အကြမ်းဖက်ဆန္ဒပြမှုတွေလည်းနေသွားပါတယ်။ဝါရှင်တန်မြို့တော်မှာကြာသပတေးနေ့ကညမထွက်ရအမိန်မရှိဘူးလို့မြို့တော်ကကြေညာထားပေမဲ့ညပိုင်းမိုးအကြီးကျယ်ကြွားတာကြောင့်ဆန္ဒပြသူတွေလူစုကွဲသွားခဲ့ပါတယ်။တပ်ထင်းစစ်ရဲတွေနဲ့တခြားညီဝက်ဒီပြားရေးတာဝန်ရှိတဲ့အဖွဲ့တွေကတော့ဝါရှင်တန်မြို့တော်ရဲ့မှာစောင့်ကြနေစေဖြစ်ပါတယ်။ဆန္ဒပြသူတွေကိုပြည်တော်စုအစိုးရတပ်ဖွဲ့တွေနှိမ်နေနေရမှာလဲအင်ဘူရောတဝိုက်နဲ့အင်ဘူရောရှေ့မှာရှိတဲ့လာဖာယတ်ရင်ပြင်ထဲမကျော်ပါနဲ့လို့မြို့တော်တာဝန်ရှိသူတွေကတောင်းဆိုထားပါတယ်ဝါရှင်တန်မြို့တော်မှာစနေနေ့ကျရင်တော့အကြီးအကျယ်ဆန္ဒပြကြဖို့စီစဉ်ထားပါတယ်နယူးယောက်ပြည်နယ်ဘာဖလိုမြို့မှာရဲစီဦးတည်လာနေသူတယောက်ကိုရဲအရာရှိတယောက်ကအတင်းတွန်းပစ်ခဲ့တာကြောင့်အဲ့ဒီလိုဦးကောင်ထ ায় ရရတော့တဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်ရဲမင်းကြီးကရဲအရာရှိနှစ်ယောက်ကိုယာယီဖယ်ရှားခဲ့ပါတယ်ကြာတာဘရင်းဒီအစောပိုင်းကတော့ George Floyd ရဲ့ဇာပနာအခမ်းအနားကို Minneapolis မြို့မှာကျင်းပခဲ့ပါတယ်။ America မှာရဲလက်ချက်ကြောင့်လူမဲ George Floyd တေဆုံးခဲ့ရမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဒီကနေ့တောက်ကြနေမှာလဲနိုင်ငံတချို့မှာရှိခဲ့ပါတယ်။ Australia နိုင်ငံ Canberra မြို့တော်ကလွှတ်တော်အစည်းအဝေးအပြင်မှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေချီတက်ဆန္ဒပြခဲ့ကြပါတယ်တရားမျှတမှုမရှိသေး၍မငြင်းချမ်းနိုင်မှုခွဲခြားဆက်ဆံတဲ့ရဲတွေအလိုမရှိဘူးစတဲ့ကြွေးကြော်တဲ့တွေကိုဆန္ဒပြသူတွေကြွေးကြော်ခဲ့ကြပါတယ်။ Australia type Thani Aboriginal တိုင်းရင်းသားတွေအပေါ်ခွဲခြားဆက်ဆံမှုကိုစန့်ကျင်တဲ့စိုင်းမှုတွေကိုလည်းဆန္ဒပြသူတချို့ကိုက်ဆောင်ထားကြပါတယ်။နောက်ပတ်စနေနေ့ကျရင်လည်း Australia မြို့တချို့မှာဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာလည်းဒီကနေ့ဂျာဇင်နဲ့အချီစုဝေးဆန္ဒပြကြပါတယ်။မြို့လယ်မှာရှိတဲ့ American တန်ယုံရှိမှလူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေအပါအဝင်ဆန္ဒပြသူတွေက American လူမျိုးရေးခွဲခြားမှုနဲ့အစိုးရကိုယ်တိုင်ကြမ်းကြမ်းတမ်းတမ်းကင်တွယ်နေမှုတွေကိုကန့်ကွက်ပါတယ်ဆိုတာကိုတောင်ကိုရီးယားအစိုးရကကြေညာချက်ထုတ်ပြန်ဖို့တောင်းဆိုခဲ့ကြပါတယ်။ George Floyd တေဆုံးခဲ့ရမှုအပေါ်မကျေနပ်လို့ဆန္ဒပြမှုတွေကို American ရန်ဘတ်တွေအသုံးချပြီး American ပြည်ထောင်စုထဲမှာသဘောထားကွဲမှုတွေဖြစ်အောင်ကြိုးစားနေတယ်လို့ထိတ်တန့်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။နိုင်ငံသားက online hacker တွေနဲ့နိုင်ငံသားအစိုးရတွေနဲ့ဆက်နွယ်နေတဲ့အဖွဲ့တွေဟာ American ထဲမှာလက်ရှိဖြစ်နေတဲ့အခြေအနေကိုနှီးမျိုးစုံနဲ့ပိုဆိုးအောင်လုပ်နေကြတယ်လို့ရှေ့နေချုပ် William Barr ကကြာတာရင်းတွေတုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။မဟုတ်မမှန်သတင်းတွေဖြန့်နေတာ American ကိုထိခိုက်အောင်လုပ်နေတဲ့လုပ်ရမှန်သမျှအရေးယူတဲ့လက်ကလွတ်မှာမဟုတ်ဘူးလို့ FBI ညွှန်ကြားရေးမှူး Christopher Ray ကလည်းပြောပေမဲ့အသေးစိတ်ပြောဖို့ညှဉ်းဆန်းခဲ့ပါတယ်။VOA သတင်းဌာနအပါအဝင် American အစိုးရရုပ်သံလွှင့်ဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media USAGM အကြီးအကဲအဖြစ်သမ္မတ Donald Trump ရွေးချယ်ထားသူကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူ Michael Peck အနေနဲ့ USAGM ကို၃နှစ်အုပ်ချုပ်ဖို့ Republican အမတ်အများစုဖြစ်တဲ့အထက်လွှတ်တော်မှထောက်ခံမဲ53မဲ၊ကန့်ကွက်မဲ38မဲနဲ့ကြားသာရေးနေတော့ကအတည်ပြုခဲ့တာဖြစ်ပါတယ်။သူစီပွားရေးမှာဗန္ဒာယီကိစ္စတွေနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေရှိနေတာကိုဒီမိုကရက်တစ်ပါတီအမတ်တွေဘက်ကစိုးရိမ်နေတာကြောင့်သူ့ကိုခန့်အပ်တဲ့မတင်အထက်လွှတ်တော်မှာနှစ်နှစ်လောက်စဉ်းစားခဲ့ကြတာပါ Michael Peck ဟာသူ့ရဲ့ Minifold Productions ထုတ်လုပ်ရေးလုပ်ငန်းကနေမှတ်တမ်းရုပ်ရှင်အများအပြားကိုရေးသားရိုက်ကူးထုတ်လုပ်ခဲ့ပါတယ်သူဟာ American က Conservative အတွေ့အမြင်ရှိတဲ့တက်သည့်ပညာရှင်များအဖွဲ့ Claremont Institute မှာအမှုဆောင်အရာရှိချုပ်လုပ်ခဲ့တယ်လို့တရားလွတ်လပ်တဲ့အစိုးရဌာနတစ်ခုဖြစ်တဲ့ National Endowment for the Humanities နဲ့ Corporation for Public Broadcasting Prahita အဖွဲ့အစည်းတွေမှလည်းတာဝန်တွေယူခဲ့ပါတယ်။ VOA ရဲ့ရုပ်မြင်သံကြားအပိုင်းဖြစ်လာခဲ့တဲ့ US Information Agency ရဲ့ကမ္ဘာတဝန်းဂျိုသူဆက်သွယ်ရေးကွန်ရက် WorldNet မှလည်းညွှန်ကြားရေးမှူးအဖြစ် Michael Peck တာဝန်ထမ်းဆောင်ခဲ့ပူပါတယ်။ USAGM လုပ်ငန်းကြီးတစ်ခုလုံးမှအလုပ်လုပ်နေကြတဲ့သတင်းတောက်တွေအားလုံးဟာ သတင်းတွေကိုဘလို့ပြောပါဆိုတဲ့နိုင်ငံရေးလွှမ်းမိုးမှုမရှိဘဲအလုံးလုံးနေကြရတဲ့ဆိုတဲ့ယုံကြည်မှုနဲ့လဲပတ်နေကြတာဖြစ်လို့ဒီယုံကြည်မှုပြတ်သွားရင်လုပ်ငန်းကြီးတစ်ခုလုံးကိုထိခိုက်လိမ့်မယ်လို့သူ့ကို USAGM အကြီးအကဲခန့်တင်မတင်ပြီးခဲ့တဲ့စက်တဘာလမှာလုပ်ခဲ့တဲ့လွှတ်တော်ကြားနာပွဲတုန်းက Michael Pack ကပြောကြားခဲ့ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုကနေတော့ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူဟာ 9,800 ကျော်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်ဆန်းကျင်တင်ခဲ့ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာယောဂါကူးစက်ခံသူစုစုပေါင်း 32,600 ကျော်နဲ့သေဆုံးသူ 6,348 ယောက်ထပ်မံရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သေဆုံးသူတွေက283ယောက်ဟာပြီးခဲ့တဲ့24နာရီတွင်မှသေဆုံးခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။အင်္ဂလဝမ်းမှာလူတွေကိုအပြင်မထွက်ရအမိတ်ထုတ်လိုက်ပြီးတဲ့နောက်မြို့တွေမှာအလုတ်သွားလုံနေကြတဲ့သူတွေတိတ်နေချီအလုတ်လက်ပဲဖြစ်ပြီးသူတို့ရဲ့နေရက်ကိုပြန်ခဲ့တာကြောင့်ကြီးလက်ဒေသတွေမှာပါကူးစက်သူအရေအတွက်တိုးလာခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့နောက်ထပ်ယောဂါကူးစက်ခံသူ39ယောက်ရှိပြီးတော့ဒီထဲက34ယောက်ကဆိုးမျိုးတစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။တရုတ်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်5ဦးကိုဒီကနေ့တွေ့ရှိခဲ့ပြီးတော့အဲ့လူအလုံးဟာပြည်ပကနေလာတဲ့တရုတ်နိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်။ဒါပြင်တရုတ်ဆိုရအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာကာကွယ်ဆေးတွေကိုဈေးတက်တက်တာနဲ့ရရှိနိုင်စေဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ဂါဘီမဟာမိတ်အဖွဲ့နဲ့တခြားနိုင်ငံကအဖွဲ့တွေကိုကူညီသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောကြားလိုက်ပါတယ်။ဖီဂျီနိုင်ငံမှာတော့သူတို့စီမှာအခုလောလောဆယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူမရှိဘူးဆိုပြီးတော့ကြေညာလိုက်ပါတယ်။သူတို့စီမှာယောဂကူးခံလိုက်ရတဲ့သူ18ယောက်လုံးပြန်နေကောင်းသွားပြီးတဲ့နောက်အခုလိုကြီးညာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သတင်းပတ်ကူးပတ်ကြာပိတ်ထားတဲ့ဗလီတွေကိုပြန်ဖွင့်ဖို့ခွင့်ပြုလိုက်တဲ့အတွက်ဂျကာတာမြို့ကဗလီတွေမှာမွတ်စလင်တွေဟာတောက်ကြနေဝတ်ပြုဆူတောင်းပွဲတွေကိုဒီကနေ့ပထမဆုံးအကြိမ်ဖြစ်နဲ့ပြုလုပ်ခဲ့ကြပါတယ်အစိုးရကကန့်သတ်မှုတွေကိုဖြည်းဖြည်းချင်းဖြေလျှော့ပေးလာတဲ့အစိပ်ပိုင်းတရအနေနဲ့အခုလိုဗလီတွေပြန်ဖွင့်ဖို့ခွင့်ပြုလိုက်တာဖြစ်သလိုဗလီနဲ့အတူတခြားဝတ်ပြုဆူတောင်းတဲ့နေရာတွေအနေနဲ့ပုံမှန်လက်ခံနိုင်တဲ့လူဦးရေထက်ထက်ဝက်လောက်ကိုလက်ခံသွားနိုင်တယ်လို့ဂျကာတာအုပ်ချုပ်ရေးမှူးကပြောပါတယ်။လူတွေကိုကိုပူချိန်တိုင်းတာတွေအပြင်နှာခေါင်းစည်းတက်ဖို့လက်ဆွဲမနှုတ်ဆက်ပဲခက်ခွာခွာနေကြဖို့ပြောထားပါတယ်။လူတွေအနေနဲ့ဂျမိုင်းဌာနကစီမံစည်းကမ်းတွေကိုလိုက်နာအောင်အစိုးရကလုံခြုံရေးတာဝန်ရှိသူ3,400ကိုလည်းထောင်ဝန်ချထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ပြည်သူတွေကဥပဒေကိုအမှန်တကယ်လေးစားလိုက်နာပြီးအမေရိကန်မှလိုအထူးယုံနေမဖြစ်တာကြောင့်အမှန်တကယ်စိတ်သက်သာရမိတယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကပြောလိုက်ပါတယ်။ကြာသပတေးနေ့ညကထုတ်လွှင့်ပြသခဲ့တဲ့ဖိလစ်ပိုင်အစိုးရအဖွဲ့အဓိကတာဝန်ရှိသူတွေရဲ့အစည်းအဝေးအတွင်းမှာသမ္မတဒူတာတေးကအဲ့လိုပြောခဲ့တာပါ။ဒါပြင် COVID-19 ကာယရောဂါကြောင့်သေဆုံးသွားတဲ့ဂျမိုင်းဝန်ထမ်းတွေရဲ့မိသားစုတွေကိုငွေကြေးအကူအညီပေးဖို့ကတိပြုထားတဲ့ကိစ္စကြံ့ကြာနေတဲ့အပေါ်မှာအကြီးကျယ်ဒေါသထွက်ခဲ့တယ်လို့ဆင်းရဲသူတွေကိုပေးဖို့လှုပ်ထားတဲ့ငွေတွေကိုခိုးယူအလွဲသုံးစားလုပ်တဲ့တာဝန်ရှိသူတွေကိုလည်းထောင်ချမယ်ဆိုပြီးတော့သမ္မတဒူတာတေးကထပ်ပြီးတော့ချိန်ချောက်လိုက်ပါတယ်ခင်ဗျာအာရှကအစုရှယ်ယာဈေးကွက်တွေတော်ပြင်းများဒီကနေ့တက်ခဲ့ပြီးတဲ့နောက်ဥရောပခုံစော်ရေးဈေးကွက်တွေမှာလည်းဒီနေ့မနက်စောပိုင်းကအစုရှယ်ယာဈေးတွေတက်ခဲ့သလိုအမေရိကန်ရဲ့ Wall Street အနာဂတ်အစုရှယ်ယာညွှန်းငွေတွေဟာလည်းတက်ခဲ့ပါတယ်မေလအတွက်အမေရိကန်ရဲ့အလုတ်ကိုင်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုယင်းနှီးမြုံနှံသူတွေစောင့်ဆိုင်းနေချိန်မှာပဲအခုလိုအစုရှယ်ယာဈေးတွေအတက်ပြခဲ့တာဖြစ်ပါတယ်။ဂျာမနီရဲ့ DAX အစုရှယ်ယာဈေးကွက်က200ကိုင်းနှုန်း၊ပြင်သစ်ရဲ့ CAC 40က 2.1 ကိုင်းနှုန်း၊ဗြိတိန်ရဲ့ FTSE 100က 1.2 ကိုင်းနှုန်းတက်ခဲ့ပါတယ်။အာရှမှာတော့ဂျပန်နိုင်ငံရဲ့ Nikkei 225ညွန်ငင်းကဒီကနေ့မှာ 3.8 ကိုင်းနှုန်းတက်ခဲ့ပြီးတော့ဟောင်ကောင်ရဲ့ Hang Seng က 1.9 ကိုင်းနှုန်း၊အိန္ဒိယရဲ့ Sensex အစုရှယ်ယာဈေးကွက်က 1.1 ကိုင်းနှုန်းတောင်ကိုရီးယားနိုင်ငံရဲ့ COPC ဈေးကွက်က 1.4 ကိုင်းနှုန်းနဲ့ Australia က S&P နဲ့ ASX အစုရှယ်ယာဈေးကွက်တွေကတော့ 3.1 ကိုင်းနှုန်းတက်ခဲ့။ဒါ့ပြင် Taiwan နဲ့ရှီလောင်အားရှာနိုင်ငံတွေကအစုရှယ်ယာဈေးတွေလည်းဒီနေ့မှတက်ခဲ့ပါတယ်။ American Legion Line တွေကရှီလောင်မှာပုံမှန်ပြီးဆွဲနေတဲ့ခီးစဉ်တွေရဲ့55ကိုင်းနှုန်းကိုပြန်ပြီးဆွဲသွားမယ်လို့ကြေညာလိုက်ပြီးတဲ့နောက်မနေ့ကတော့ American Legion Line အစုရှယ်ယာတွေ41ကိုင်းနှုန်းတက်ခဲ့ပြီးတဲ့နောက်ဒေသတွေမှာရှိတဲ့ဂျပန်နိုင်ငံက Legion Line တွေရဲ့အစုရှယ်ယာတွေလည်းစီယာဂိုင်းနှုန်းလောက်တက်လာခဲ့သလိုဟောင်ကောင်ရဲ့ကက်သေးပစိဖိတ်လေကြောင်းလိုက်အစုရှယ်ယာတွေလည်း 9.5 ကိုင်းနှုန်းတက်ခဲ့ပါတယ်ခင်ဗျာ ကဝရမမှာရှိနေတဲ့လေကြောင်းလိုင်းတွေဟာကြီးမားတဲ့ငွေကြေးထောက်ပံ့မှုတွေရနေပြီမဲ့လည်းအကူအညီတွေလုံလောက်မှုမရှိတာကြောင့်အလုပ်ကိုင်တွေလျှော့ချသွားဖို့စီစဉ်နေပါတယ်။ကဝရမကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လေကြောင်းခီးသွားလာမှုတွေအကြီးအကျယ်ကျဆင်းခဲ့တဲ့အတွက်လေကြောင်းကုမ္ပဏီတွေဟာအလုပ်ကိုင်တွေလျှော့ချသွားဖို့စီစဉ်နေတာဖြစ်ပါတယ်။အမေရိကန်က United နဲ့ American လေကြောင်းလိုင်းတွေကသူတို့ရဲ့အုပ်ချုပ်ရေးနဲ့စီမံခန့်ခွဲရေးအရာရှိဝန်ထမ်း30ရာခိုင်နှုန်းလောက်ကိုလျှော့ချသွားဖို့စီစဉ်နေပြီးတော့ Delta လေကြောင်းလိုင်းကတော့လာမယ့်ဆောင်းဘောက်ကာလဝန်ထမ်းတွေလျှော့ချတာကိုကန့်သတ်နိုင်ဖို့အတွက်အချိန်မတိုင်ခင်စောစောစီးစီးအငြင်းစားယူဖို့ကမ်းလှမ်းတဲ့စီစဉ်တွေကိုအချိန်ထပ်တိုးပေးသွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။ American လေကြောင်းလိုင်းကတော့သူတို့ကုမ္ပဏီအနေနဲ့ Gas Act ဥပဒေအရငွေကြေးထောက်ပံ့မှုတွေရပါမယ်လေ။အခုနှစ်နွေရာသီမှာသူတို့မူလစီစဉ်ထားတာထက်လေးရဲ့အစည်းတရာကျော်လျှော့ပြီးတော့ပြန်သွန်းပြေးဆွဲမှာဖြစ်တဲ့ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်။ဂွာတမားမှာရှိတဲ့လေကြောင်းလိုင်းတွေဟာခီးသည်တင်လေရင်စုစုပေါင်း1000ခွဲလောက်ကိုရန်နာထားတာဖြစ်ပါတယ်။ဒါဟာကမ္ဘာမှာရှိတဲ့ခီးသည်တင်လေရင်အလုံးရဲ့တဝက်ကျော်ကျော်လောက်ဖြစ်ပြီးတော့တချို့လေရင်တွေကိုတော့ကုန်တင်ပို့ဖို့အတွက်လုပ်ခဲ့ကြပါတယ်။တောင်အာဖရိကလေကြောင်းလိုင်း Virgin Australia တောင်အမေရိကတိုက်ကအကြီးဆုံးလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Latam နဲ့AVN ကလေကြောင်းလိုင်းတွေပါဝင်အဓိကလေကြောင်းလိုင်းအတော်များများဟာဒီဝါလီခံတဲ့အခါမှာပိုင်ဆိုင်မှုတချို့ကိုအကျွေးရှင်တွေသိမ့်ယူမဲ့အရေးအကာအကွယ်ရဖို့လျှောက်ထားခဲ့ကြပါတယ်ခင်ဗျာ ဗီယိုမြန်မာပိုင်းကနေတောက်ချာနေညာပိုင်းအစည်းအဝေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
မနက်ကမှတည်းကဖွင့်မှုစီစဉ်ဆောင်ရွက်နေတာနဲ့ပတ်သက်လို့ဘယ်လိုပြင်ဆင်နေကြသလဲဆိုတာပညာရေးဌာနတာဝန်ရှိသူတွေနဲ့မေးမြန်းထားတာကိုတင်ဆက်ပေးပါမယ်။ဒီမှာအင်္ဂနာတော့ပုံမစုံမှချင်းပညာကျောင်းတွေပြန်ဖွင့်လို့ရှိပေမဲ့ဒီမှာတော့ COVID-19 ကပ်ရောဂါကြောင့်ပုံမှန်ထက်နောက်ကျပြီးဇူလိုင်21ရက်နေ့မှာဖွင့်နိုင်မှာပါ။ဒီလိုကပ်ရောဂါကြောင့်ကျောင်းတွေပြန်ဖွင့်ပြီးတဲ့အခါမှာကျောင်းသားတွေရောဂါကူးစက်မှုကကာကွယ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးဌာနတို့ပူးပေါင်းပြီးလိုက်နာရမယ့်သတ်မှတ်ချက်တွေကိုထုတ်ပြန်သွားမှာဖြစ်ပါတယ်။ကျောင်းပြန်ဖွင့်ချိန်မှာစာသင်ခန်းတွေမှာတယောက်နဲ့တယောက်ပူးကပ်မနေဖို့နှာခေါင်းစည်းတွေတက်ဖို့လက်ဆေးဖို့စတဲ့လိုက်နာရမယ့်အချက်တွေကိုကျောင်းတွေမှာပညာပေးတာပိုစတာကတ်တာတွေလုပ်မယ်လို့အခြေခံပညာဦးစီးဌာနကတည်ရပါတယ်။ကျောင်းသားတွေကိုယောဂကူးစက်တာကနေကာကွယ်နိုင်ဖို့လိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးသွားမယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းက VOE ကိုပြောပါတယ်
။ကျောင်းမဖွင့်ရင်မှကျောင်းသားတယောက်ကို face shield တစ်ခုနောက်ကော်တိုမတ်စ်တစ်ခုဒါလည်းပဲကျားတို့အပြည့်အဝဖြန့်ဝေဖို့ရှိတယ်။ကျောင်းတိုင်းကိုနောက်အပူချိန်တိုင်းမှုတဲ့ digital thermometer တွေနဲ့ဖြန့်ဝေမှုရှိတယ်။ဒါတွေအကုန်လုံးကတော့ဆရာတို့ကဟိုကျောင်းဖွင့်ပြီဆိုတာနဲ့အလုံးအစင်းနဲ့ complete ready ဖြစ်နေအောင်တော့အကုန်လုံးကဒီကာလအတွင်းမှာဆရာတို့ဆောင်ရွက်နေတယ်။ emergency ဖြစ်တယ်ဆိုပါဆိုကျောင်းမှာ emergency ဖြစ်တယ်ဆိုကျောင်းနေမှာအရန်ကန်းထားရမယ်ဆိုတာဆရာတို့ပြောပြီးသားဖြစ်တယ်။အဲ့တော့ emergency ဖြစ်တယ်ဆိုရင်အရန်ကန်းမှာသူတို့ထားမယ်။ထားပြီးတော့အနည်းဆုံးအဲကျမကြီးဌာနကိုဆက်သွယ်လို့ရတယ်အားလို့ emergency အနေနဲ့ဆိုလို့ချင်း ambulance စပါးကိုခေါ်လို့ရမယ်အမိသားမျိုးတာဝန်ရှိရာစာပေါ့နော်အချိန်ညောင်ကျွန်တော်တို့ကလုပ်ပေးထားမယ်ပေါ့ကျောင်းဒီမှာကျွန်တော်တို့အရန်ကန်းထားတယ်လို့တိုးအပ်တဲ့နေရာကြီးဆိုလို့ချင်းဥပမာကုစိလုံးညင်းနဲ့ရန်ကုန်တိုင်းရမြို့နယ်တွေပါတယ်ဆိုရင်ကျောင်းဒီမှာကျွန်တော်တို့ကဗားထားပေးမယ်ဆိုလို့ချင်း PPE တို့ဘာလို့လဲပဲဝတ်ထုံကြီးပေါ့နှစ်သုံးလောက်အနည်းဆုံးကြီးပေါ်လုံးတုံးမှုဆိုပြီးဒါမျိုးလည်းထားပေးဖို့ရှိတယ်
ပုံမှန်ကျောင်းဖွင့်ရက်ထက်ရက်ပေါင်း50ကျော်နောက်ကျတဲ့အပြင်အတန်းတွေကလည်းတစ်ပတ်ချာနှစ်ပတ်ချာစသဖြင့်အရင်လိုပုံမှန်မဟုတ်ပဲတက်ရမယ့်ကျောင်းတွေရှိနေတာကြောင့်အတန်းတိုင်းကိုတင်ယူတွေလျှော့ချဖို့လည်းဆွေးနွေးညှိနှိုင်းနေကြတယ်လို့ဦးကိုလေးဝင်းကဆိုပါတယ်။တွန်တေးမြို့နယ်ပညာရေးမှူးဦးဆူဆူဦးကတော့ကျောင်းပြန်ဖွင့်ချိန်မှာကျောင်းသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဘယ်လိုဆောင်ရွက်မလဲဆိုတာကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့ဒီမှာဒီကိုဗစ်အဖွဲ့ကတော့တို့နီးစက်နီးစက်ကျောင်းတွေမှာတို့နီးစက်နီးစက်ကျန်းမာရေးဝန်ထမ်းလေးတွေလူနဲ့ပူပေါင်းမျိုးဆောင်ရွက်ဖို့ပြောတာရှိတယ်။ကျွန်တော်တို့ဟိုမြို့ပေါ်မဟုတ်တော့ကျွန်တော်တို့ကရွာတွေမှာသလိုရှိရင်တို့ညမကြီးဆီယမကြီးရှိတယ်။ညမကြီးဆီယမနဲ့ကျွန်တော်တို့ဒီဌာနလူနဲ့ပူပေါင်းမျိုးဆောင်ရွက်ဖို့လို့
ကျောင်းတွေမှာကျန်းမာရေးဝန်ကြီးဌာနကတက်မှတ်ထားတဲ့အကွာအဝေးအတိုင်းကျောင်းသားတွေကိုထားနိုင်ဖို့အတွက်ကျောင်းတက်ချိန်တွေတက်မှတ်နိုင်ဖို့သက်ဆိုင်ရာကျောင်းအုပ်တွေကစီရင်ကောက်ပြီးစီစစ်ဆောင်ရွက်နေတယ်လို့ဦးစိုးစိုးဦးကဆိုပါတယ်။ရခိုင်ပြည်နယ်မှာကျောင်းတွေကိုပြန်ဖွင့်ဖို့အတွက်လက်ရှိဆောင်ရွက်နေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းကအခုလိုပြောပြပါတယ်
ပုံမှန်တဲ့နေနဲ့ကျောင်းတွေကတော့အခန်း20လုံးနဲ့စာသင်ခန်းလေးရှိတယ်။ပုံကလေးချင်းလေးလောက်တယ်။ဆရာဆရာမလေးအင်အားရှိတယ်ဆိုရင်တော့အရှင်တဲ့နဲ့ပုံမှန်တဲ့တာတွေလေးရှိမှာပေါ့။တို့ကြတော့လေခန်းရှိပေမဲ့ခုံကလေးချင်းမရှိတဲ့ကျောင်းတွေလေးရှိမှာ။တချို့ကအခန်းလေးရှိတယ်ခုံကလေးချင်းလေးရှိတယ်။ဟိုဆရာဆရာမအင်အားမပြည့်စုံလို့ကလေးတွေကိုဒီနေ့လုံးမထားလို့ဒီကလေးတွေကိုရက်ချပေါ့။တပတ်ချော်လေးတဲ့အမင်းနဲ့တုတ်တဲ့လောက်ရမယ်။ဘူးကတော့လေကျောင်းဖွင့်တဲ့ကတော့ညွန်ကြချက်ကလေးပဲစစ်တမ်းစဖွင့်ပေမယ့်အလေးတန်းဆရာတွေရောမူလတန်းဆရာတွေရောကျောင်းကိုရောက်ရမယ်။သူတို့ရှိနေတဲ့ကုနာကစာမတန်းစာသေးတဲ့လူလူစီစာမတန်းသေးတဲ့အလေးတန်းတွေမူလတန်းတွေကိုကြတော့
ဒီကလေးတွေဝင်လာတဲ့ကပူတိန်လာတော့လက်ရှိလာတော့ပေါ့နော်ဒါလေးတွေကိုလိုက်ပြီးတော့ပူတိန်ပေးမှာပေါ့ကလေးတွေတွေ့လေဒါဆန္ဒအနေနဲ့ပါလေထုတ်ပေးမယ်လေမတ်စ်တွေပေးမယ်နောက်လက်ရှိကိုဆက်ပယ်ရတာကြာရရှိရတာကြာနောက်လက်တန်းရှိတွေလည်းထုတ်ပေးမယ်ဆန္ဒကတော့အဲ့လိုတွေ့တော့လို့ရှိ
မူလာတန်းအလဲတန်းကဆရာတွေကကြောင်းတက်ရမယ်ဆိုပေမဲ့စာမတင်ကြရသေးတာကြောင့်လိုအပ်တဲ့ကျန်းမာရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုကူညီဆောင်ရွက်ပေးမှာဖြစ်တယ်လို့ဦးတင်သိန်းကဆိုပါတယ်เจ้าတွေကိုအတုတ်လိုက်ဒါမှမဟုတ်တစ်ပတ်ချာနှစ်ပတ်ချာတက်ဖို့စီမံနေကြရပါမယ်။เจ้าသားတွေကိုအိမ်ကနေလုံနိုင်မဲ့သင်ခန်းစာတွေကိုလောက်ခိုင်းထားမှဖြစ်တယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကဆိုပါရယ်။လက်ရှိမှာเจ้าသားနဲ့ဆရာအရေးအတွက်တိအချို23နဲ့သွားမှဖြစ်တဲ့အတွက်ဆရာအရေးအတွက်လိုအပ်ရင်လည်းထပ်ပြီးခန့်သွားဖို့ရှိတယ်လို့သိရပါရယ်ရှင်။ကျွန်မအိမ်တနာထုံးမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါရယ်။
တမ်တော်တိမ်ဖို့ပေါ်မှာရိုက်နေခံထားရတဲ့ဘန်းစီခံပုံနှံ့ကျွန်းဒေသခံ၅ဦးကိုအကြမ်းဖက်မှုပုံမှန်နှစ်ခုနဲ့တရားစွဲဆိုထားပြီးစစ်တွေခရင်တရားရုံးမှာဒီကနေ့ဒုတိယကြိမ်ရုံးထုတ်စစ်ဆေးခဲ့တဲ့ရှင်တွေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်မြောက်ပိုင်းပုံနှံ့ကျွန်းမြို့နယ်ကြောက်ဆိုင်ကြီးရွာကဘန်းစီခံထားတဲ့လူငယ်၅ဦးကိုစစ်တွေခရင်တရားရုံးမှာဒီကနေ့ဒုတိယကြိမ်ရုံးထုတ်ခဲ့ပါတယ်ပုံနှံ့ကျွန်းမြို့နယ်ကြောက်ဆိုင်ကြီးရွာကလူ38ဦးကိုပြီးခဲ့တဲ့ April 19ရက်နေ့ကတည်းကတမ်တော်စစ်ကြောင်းတစ်ခုကဖမ်းဆီးခဲ့ပြီးအဲ့ဒီထက်က33ဦးကိုတမ်တော်ဖက်ကပြန်လွှတ်ပေးခဲ့ပြီး၅ဦးကတော့လက်ရှိတရားစွဲဆိုခံထားသူတွေလည်းဖြစ်ပါတယ်အဲ့ဒီမှုမှာတရားခိုင်ပြည်ခုနှစ်ယောက်ပါဝင်နေတာကြောင့်အဲ့ဒီတရားခိုင်ပြည်တွေမှန်တကယ်ပြည်နေကြောင်းဒီကနေ့ရုံရှင်မှာရေကတည်းမပြူနိုင်သေးတဲ့အတွက်လာမည့်ဇွန်လ12ရက်နေ့ကိုထပ်မံရုံရှင်လိုက်တယ်လို့ဖန်စီခံထားတဲ့ကြောက်ဆိုင်လူငယ်9ဦးရဲ့မှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်တွေဦးကျော်ညွန့်မောင်ကပြောပါတယ
်။အဲဒီနေ့တကယ်လို့တရားတရားလို့ကိုစီရမယ်ရုံရှင်မှာတရားခံပြည်ရှိတဲ့တော့ကျွန်တော်ကတရားခံပြည်ကိုအစ်ဖို့ပန်းပါပြည်လူတွေဆိုတဲ့ကြောင့်အစ်ဖို့ရတယ်အဲ့တော့ရေကနေပြီးတော့ဒီလူတွေအမှန်တကယ်ပြင်းနေပါလေဆိုကြတာဗောရန်ဒီသူ့ပြင်းပွားအောက်ကောက်ကဟိုဟွာဝမ်ဇာမဝင်သလိုပါအဲ့တော့တပတ်ရှိနေတယ်ကျွန်တော်နောက်ပတ်တော့ကြနေပုံနော်ငါရောက်တော့ကျွန်တော်တို့ဘာမှမလုပ်ပါဘူးဟွာစစ်တွေအချင်းတောင်မှာပဲထားပါတယ်ဟွာနေရတိုင်တဲ့အချင်းပြပါတယ်တဲ့ကျွန်တော်မိကြည့်လို့ပြင်ပါတယ်
အဲ့ဒီလူငယ်9ယောက်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ညာ50နှစ်ကကြီးတို့နဲ့950တိုင်ရင်ကဘူကြီးတင်းနိုင်ထွန်းကတရားလိုလုပ်ပြီးတော့တရားစွဲဆိုထားတာဖြစ်ပြီးဒီမှုမှာပါဝင်နေတဲ့တရားခိုင်ပြည်တွေကိုတည်ပြုပြီးမှဒီမှုကိုဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်အဲ့ဒီလူငယ်9ယောက်ကိုတရားစွဲဆိုထားတဲ့ပုံမှန်50ညဟာထောင်တိုင်းတသက်တကျွန်းအပြင်ငွေတန်ပါကြခိုင်နေတဲ့ပုံမှန်ဖြစ်ပြီးတော့ပုံမှန်50နှစ်ကကြီးကတော့အနည်းဆုံးထောင်တိုင်း2နှစ်ကနေအများဆုံးထောင်တိုင်း9နှစ်ထိကြခိုင်နိုင်တဲ့ပုံမှန်တစ်ခုလေးဖြစ်ပါတယ်။ဖက်စီခံထားရသူတွေရဲ့မိသားစုဝင်တွေကတော့သူတို့မှာပြင်းမရှိတာကြောင့်ဒီမှုကိုမျက်မျက်တက်တက်ဆောင်ရွက်ပေးစီရှင်တယ်လို့တောင်းဆိုနေကြပါတယ်။အဲ့ဒီ9ယောက်ကိုတပ်မတော်ရင်ရင်တစည်းပေါ်မှာတပ်မတော်သားတွေကညှစ်ပိုင်နှိပ်စက်နေတဲ့ရုပ်တိုင်ပိုင်းတစ်ခုဟာပြီးခဲ့တဲ့မေလ10ရက်နေ့ကလေးကအင်တာနက်လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တာနဲ့ပတ်သက်ပြီးတပ်မတော်ဘက်ကတော့ကျူးလွန်သူတွေကိုစစ်ဆေးကမ်းဥပဒေနဲ့ညီရေးယူဆောင်ရွက်တော့မယ်လို့နေပြည်တော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စုံမင်းထွန်းကပြောဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာလက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲတွင်အရသာဖမ်းဆီးခံရမှုတွေဟာလည်းတိုးလာနေပါတယ်။ဇွန်လအတွင်းမှာပဲရှင်းပြည်နယ်ပလောဝမြို့နယ်ကဒေသခံ3ဦးဖမ်းဆီးခံထားပြီးပလောဝမြို့နယ်တဝိုင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့ပလောဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
။ဟုတ်ကဲ့ကိုကျွန်တော်တို့ဒီချင်းပြည်နယ်ပလောဝမြို့နယ်ထက်မှာအော်ဒီဇွန်လအထင်းမှာကိုကပြောမယ်ဆိုရင်ရခိုင်လူမျိုး3ဦးကိုဖမ်းဆီးထားတယ်။ဟိုမင်းညာကလည်းဥအောင်ကယာယီမှုတယောက်ကိုလည်းသာကျမခွန်ခွန်ကဖမ်းဆီးပါတယ်လို့ပြီးရတယ်ကိုပြီးတော့ဒီအခုပလောဝမြို့အနီးနားမှာလည်းတပြားရှိတဲ့ညံလေးလက်နေချင်းလက်နေငယ်တင်းနေတယ်
ပြည်ရဲ2018ခုနှစ်ကနေအဲရခိုင်လက်နက်ကင်ဖွဲ့ကိုအကြမ်းဖက်ဖွဲ့ဖြစ်အစိုးရကမတမ်းမခင်တည်းအကြမ်းဖက်ပုံမှန်တွေနဲ့တရားစွဲဆိုခံထားရတဲ့အမှုပုံတရားကိုမုံတီရှိနေတာလည်းဖြစ်ပါတယ်ကျွန်တော်တက်နိုင်စစ်တွေကလည်းတတင်းပေးပို့ထားတာပါ
ကျခိုင်ပြည်နယ်မောင်သောမြို့နယ်ဖက်နယ်စပ်မှာမြန်မာနယ်ခြားစောက်တပ်နဲ့အာဆာရိုဟင်ဂျာလက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့ကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါမောင်သောမြို့နယ်မိုင်းတိုင်မှ BP 3435ကြားကင်းဘုံဝုတ်နေတဲ့နယ်ခြားစောက်တပ်ရင်းနဲ့အာဇာဖွဲ့ဝင်တို့နဲ့ဇွန်လ၄ရက်နေ့ညနေပိုင်းမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမတော်သတင်းမှထုတ်ပြန်ရေးဖွဲ့သွင်းမှုဘုံမှုချုပ်စုံမင်းတို့ကပြောပါတယ
်။မနေ့ကကျွန်တော်ညနေ၄နာရီကျော်လောက်မှာအဲဒီရေသားမှတ်တိုင် PP 34နဲ့35ကြာပါဒီရေသားကြောင့်ရက်တပ်ဖွဲ့ကလည်းငွေဆောင်ရွက်နေတဲ့အဖွဲ့နဲ့ ARSC 20ကျော်35လောက်နဲ့အဲဒီအဖွဲ့နဲ့ကျွန်တော်ထိတွေ့မှုဖြစ်ပွားနေတယ်။ကျွန်တော်တို့ရေသားတပ်ဖွဲ့ကစတင်ပြီးတွေ့ရဖြစ်တယ်။ဒီတိုက်ပွဲဆက်သွားကြတော့ဒီအာစာကြီးရနေပြီအလောင်းနှလောင်းနဲ့လက်နဲ့လက်လက်ထားလိုက်တာရှိတယ်။ရဲတပ်ဖွဲ့ဝင်တို့လည်းဆံရအနေနဲ့ရရှိတာရှိပါတယ်
။မနေ့ညနေ9နာရီစီနှစ်ဖက်ပြန်လည်ပြစ်ကတ်ခဲ့ပြီးအာစာဖွဲ့ရဲ့အလောင်းနှလောင်းနဲ့သူ M16 တလက် BA94 တလက်သိမ်းပတ်ရရှိခဲ့ပြီးရဲတပ်ဖွဲ့ဝင်တို့ထိခိုက်တန်ရာရရှိခဲ့တယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ မိသားကျေးရွာဘက်ကလာတဲ့အာစာဖော့ဝင်တွေကိုကင်းဘုံဝတ်နေတဲ့နေချောင်းဆောင်တပ်ဘက်ကလက်ဦးမှုရယူတိုက်ခိုက်ခဲ့တယ်လို့တိရခန်ရဲ့ပြောဆိုချက်ကိုကူကားပြီးမောင်တော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ကခုလိုပြောပါတယ်။
အာစာဖွဲ့ဒီဝင်ပြီးတော့ကြည့်ကြလာတဲ့ဆိုတော့ကျင်းပြင်းရောင်းတော့ပြီးတော့ပုံချရမှာပေါ့ဗျာအဲ့တော့တိတ်မြောင်ရှေးရောက်တော့ပြီးတော့အဲ့တော့ဟိုဘက်ကလည်းနေရှင်လောက်ပါတယ်လို့ပြောတယ်ဒီဘက်ကလက်ဦးမူရလိုက်လို့အာစာလောင်းမလောင်းလိုက်ရမယ်နည်းနည်းတော့ရလိုက်တယ်လို့ပြောတယ်မောင်တော်မျိုးနယ်ဘက်ကမြန်မာဘင်္ဂလားတက်နယ်စပ်မှာအာစာလို့ခေါ်တဲ့အရကန်ရိုဟင်ဂျာကယ်တင်ရေးတပ် ကျောင်းသားများကကြတော့အမိုင်းရေးစေလောက်ကိုရှိဆိုအဲ့မှာလူကလည်းမရှိဆိုတော့ဒီသူကတော့အများအားဝင်ပြီးတော့ငိုကလေးရတယ်သူတို့နေခဲ့တဲ့နေရာဆိုတော့သူတို့နည်းနည်းရှင်းဝင်နေတဲ့နေရာရှိနေတော့ဒီကနေကြဆောင်ကဘုံထင်းချုံနေခေါ်ရတဲ့နည်းနည်းအဖက်ခဲရှိတယ်ဗျအာစာကတော့အများအားရှိတယ်အဲ့ဒီနေသက်တရှောင်းမေလာစားမှလည်းမောင်တော်မျိုးနဲ့နေချမ်းမှတ်တိုင်ပီပီ48ရေကင်းစကန်နေချဆောက်ရဲသားဖွဲ့ကနေချချန် ါတယ်တမရဘက်ကခုလိုအာစာတိုက်ပွဲဖြစ်စဉ်ထုတ်ပြန်ချက်တွေနဲ့ပတ်သက်လို့ VOA ကတစ်ဖက်ကိုတီးခြားတီးပြုတ်မေးမြန်းလို့တော့မရပါဘူး2019ခုနှစ်ဩဂုတ်လ25ရက်နေ့တုန်းကနေကြာဆောက်စခန်း30ဝန်းကျင်ကိုတနက်ကန်ဆောင်ထားတဲ့အာဆာအမြေခံရိုဟင်ဂျာတွေကအုပ်စုဘွဲ့တိုက်ခတ်ခဲ့တဲ့နောက်ရခိုင်မြောက်ပိုင်းဒေသမှာပြည်ပခန့်တွေကြီးမားလာခဲ့ပါတယ်။အစိုးရတိုက်ရနေနေရေးစစ်ဆင်ရေးကြောင့်ဒေသခံရိုဟင်ဂျာမွတ်စလင်သင်္ကန်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးသွားခဲ့ကြပါတယ်။မြန်မာအစိုးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးလက်မခံပေမဲ့လို့ဒီဒုက္ခသည်တွေကိုစီစစ်လက်ခံမယ်လို့ကြေညာထားပါတယ်။တဖက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေတွင်အာဇာဖွဲ့တွေလှုပ်ရှားမှုရှိနေတယ်လို့မြန်မာအစိုးရဘက်ကစွပ်စွဲထားပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းတွေသတင်းပေးပို့ထားပါတယ်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မလေးရှားထိန်းသိမ်းစခန်းမှာရှိနေတဲ့မြန်မာနိုင်ငံသားအယောက်3000ကျော်ကိုနောက်နိုင်ငံဆက်ဆွေးမှုတွေတိကျလုပ်ပြီးမှမြန်မာဘက်ကပြန်လက်ခံသွားဖို့ရှိရဆိုတဲ့သတင်းကိုတင်ဆက်ပေးပါပါကျွန်တော်ကတော့ဇောထပ်ပါရက်လွန်နေထိုင်သူတွေပြစ်ချက်ရှိလို့ထိန်းသိမ်းထားသူမြန်မာနိုင်ငံသားအယောက်3000ကျော်စည်ရင်းကိုမလေးရှားအစိုးရဘက်ကပေးပို့ထားပြီးမယ်ဆက်ဆွေးရတွေလုပ်ပြီးမှပြန်လက်ခံသွားမယ်လို့မလေးရှားမြန်မာတန်ယုံအုပ်ဦးကိုကိုလွင်က VOA ကိုပြောပါတယ်
ကျွန်တော်တို့ညီညီနိုင်ရှိသေးတယ်မလေးဘက်နဲ့လေဒီကျွန်တော်တို့ဆိုရဘက်နဲ့ညီနိုင်ရှိသေးတယ်ဒီမှာနိုင်ငံသားတွေမှန်မှန်ပေါ့ဆိုတော့အရင်းအောင်လေးကကျွန်တော်တို့ဟိုပါတော့3,121ရောက်ရှိပါတယ်လို့ဆိုတော့ပြောပြနေတယ်လို့ကြားဟုတ်ကိုယ်နိုင်ငံသားတွေမှန်ရဲ့လားမှန်မှားလားကျွန်တော်တို့စီစစ်ဖို့တွေလုပ်အောင်ပါပေါ့နော
်ထိန်းသိမ်းစခန်းကသူတွေကိုမလေးရှားအစိုးရဘက်ကကုန်ကြမ်းဈေးခံပြီးပြန်ပို့ပေးမယ်လို့ကန့်လန့်ထားပေမယ့်လက်ခံဖို့အဆင်မပြေသေးဘူးဆိုတာမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကစာပြန်ခဲ့ရလို့မလေးရှားသတင်းမီဒီယာတခုကအမိမဖော်လို့သူတို့က VOA ကိုပြောပါတယ်COVID-19 ရောဂါမလေးရှားအချင်းထောင်တွေထိကူးစက်လာလို့မြန်မာနိုင်ငံသားတွေပြန်ခေါ်ဖို့ကြံ့ကြာနေရကြောင်းမြန်မာတန်ရုံတောင်ရှိသူတွေကပြောပါတယ်။မြန်မာအစိုးရဘက်ကထိန်းသိမ်းစခန်းကသူတွေကိုစစ်ဆေးရကြံ့ကြာနေတယ်လို့ပြန်မှုဆောင်ဆိုင်တွေရဲ့ထောင်ထဲချီရဲ့ပြင်ပကသူတွေအတွက်လည်းလှုပ်ဆောင်တာနှိမ့်ကွေးနေရလို့မလေးရောက်မြန်မာတွေကတုံ့ပြန်ကြပါတယ်။
တော်ကားကြီးဗရမတ်ကောက်ခေါ်တော့မှလည်းဆောင်ကြတဲ့လူတွေကိုလည်းအကုန်ဝင်သမားတွေပဲခေါ်တာပေါ့နော်အဲ့လိုပြောတယ်ကျန်တဲ့လူတွေမပါဘူးပေါ့နော်ဆိုတော့ညီမတို့တို့မပါကြဘူးပေါ့နော်ကျန်တဲ့လူတွေတော့ပုံမြင်နေတာပြင်မငေါဟာကြီးဟာလေးတစ်ခါရအောင်ရစားကြမတောက်ကြမဲ့မှတ်နေတဲ့လူတွေအများကြီးပဲနောက်ပြီးလမ်းမပါလဲရှိရင်ဆိုရင်ကိုယ်နဲ့တူတူတွေလည်းမဟုတ်အများကြီးရဲ့
ကွာလာလမ်ပူမျိုးကမြန်မာလူသားမက်ယူဆန်နာပြောတော့တာပါမြန်မာအများစုလုံနေရဲ့စက်ယုံတွေစားတောက်ဆိုင်တွေကမလေးရှားမှာပုံမှန်မလဲပတ်သေးပါဘူးအလုတ်လက်မဲ့ရွှေပြောင်းလူသားတွေကလည်းများလာနေပါတယ်။ ကွာလာလာမှုမျိုးစလန်ကောကကိုအောင်စောကလည်းအခုလိုပြောပါတယ
်။ဟိုပါသူသမားတွေနဲ့ဒီကတစ်ခါရောက်နေတာကတော့ဘယ်လိုပြောမလဲကိုဝန်တွေပေါ့အခုတချို့ကိုဝန်တွေဆိုရင်မူဖောက်ဖို့ခြေရင်းကပ်နေပြီးဒီနေမရှိတော့မပြောင်းရရှိနေတယ်အားလို့ဒီကကျွန်တော်ဆွေးနွေးနေတဲ့ကျွန်တော်ကိုဝန်တော်
ပါမြမဆိုးရကကေစေးရေးလေရင်စီစဉ်ပြီးမေလ၈ရက်မှာမြန်မာနိုင်ငံသားအယောက်100နဲ့မေလ20မှာဒုတိယအကြိမ်195ယောက်ကိုပြန်ခေါ်ခဲ့ရပါမလေးရှားအစိုးရကလည်းထိန်းသိမ်းစခန်းကမြမ391ယောက်ကိုသူ့အစီအစဉ်နဲ့မေလ17ရက်ကပြန်ပို့ပေးခဲ့ပါတယ်ထိန်းသိမ်းစခန်းကသူတွေပြင်ပမှာဒုက္ခရောက်လို့ပြန်ချင်သူအရေးအတွက်ကတောင်းတဲ့ချီရှိနိုင်တယ်လို့မြမလူမှုကူညီရေးအတိုင်းဝန်းကခန့်မှန်းကြပါတယ်ကျွန်တော်စောထက်ရန်ကုန်ကနေပြပို့ခဲ့တာပ
ါဒီကနေ့အောင်ဆိုရင်ကုလသမဂ္ဂကသတ်မှတ်ထားတဲ့အပြည်ဆိုင်ရာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့တနေ့လည်းဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေလှုပ်ဆောင်တဲ့အခါဘလို့အခက်အခဲတွေကြုံနေရပါလဲပြည်သူတွေဘက်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပေါ်မှာဘလောက်ထိစိတ်ဝင်စားမှုတွေရှိနေပါလဲဒါရင်းနဲ့ပတ်သက်ပြီးတော့စိမ့်လန်းအမိမြေခွန်ကျိုးတူတက်ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကပြောပြပေးသွားမှာပါဆေးဝင်းမျိုးသူရဲ့လက်ရှိမှာပြည်သူတွေဘက်ကဒီတဘောပဝင်ခြင်းနဲ့ပတ်သက်ပြီးဘလောက်လောက်ထိတတိပြုဆင်ကျင်လာတာမျိုးတွေတွေ့ရပါလဲရှင
်ဒီရာဒီဥတုပြောင်းလဲခြင်းနောက်ပဝင်ခြင်းထိခိုက်ခြင်းတွေပေါ်မှာရှိတဲ့အမြင်သဘောထားပေါ့နော်သိရှိနေတဲ့သူတို့ရဲ့ဘုဒ္ဓတာပေါ့နော်ဒါရီကတော့မြင့်တက်လာတယ်ဘယ်သူမှဆိုသွားမေးလိုက်ရင်တတော်တွေချက်တဲ့အတွက်ဆောင်လို့ရည်ရည်ကိုထိခိုက်တယ်။နောက်ရေရင်းမြစ်တွေကိုထိခိုက်တယ်။ရေတွေကြီးတယ်ဆိုတာလောက်ကတော့လူတိုင်းလူတို့ကလေးရမကြံပြောနိုင်တာဖြစ်တဲ့အတွက်အဲဒီရှူဒေါင်းတစ်ခုတည်းကနေဆိုရင်တော့မစိုးဘူးလို့ကျွန်တော်ပြောနိုင်ပါတယ်။သို့တော်လည်းအားလုံးတိတိကျကျပေါ့တည်တည်တိတိကျကျတဲ့အားကြီးကတော့မတိသေးဘူးတော့အများကြီးရှိတာပေါ့
။လက်ရှိမှာကဒီသဘောပတ်ဝန်းကျင်အထိခိုက်ဆုံးဖြစ်တဲ့ plastic သုံးဆွဲမှုပိုင်းပေါ့နော်။အဲဒီအပိုင်းကအိန္ဒိယနိုင်ငံတွေတော်တော်များများမှာဟိုလုံးဝ short ချနိုင်တဲ့အနေအထားမျိုးတွေလုံးဝ short ချလာတာမျိုးတွေရှိနေပြီမြန်မာနိုင်ငံမှာဒီ plastic သုံးဆွဲမှုကအခုချိန်ထိမြင့်တက်နေတော့မယ်ဆရာဒါကဟိုအသိပညာပေးမှုပိုင်းအားနည်းနေရလားဘလို့ပါလဲရှင
် plastic နဲ့ပတ်သက်လို့လူတို့ရဲ့အမြင်သဘောထားကတော့ပြင်းပြလူတွေဓာတ်ထဲမှာတော့ဒါကိုငါတို့ line လာဆင်ကျင်မယ်ဆိုတော့လေးချင်းတွေကတော့တော်တော်လေးအားနည်းနေသေးလို့တွေ့ရတယ်။အဲကျွန်တော်တို့ရွာလေးကိုသွားမယ်ပဲဖြစ်ဖြစ်မြို့ငယ်လေးတွေပဲသွားမယ်ဖြစ်ဖြစ်ကျွန်တော်တို့တွေ့နေရတာဒီကျွန်တော်လှုပ်ပစ်ထားတဲ့ကျွတ်ကျွတ်အိတ်လို့ခေါ်တဲ့ plastic တွေပေါ့နော်နေရာတစ်ခါကျွန်တော်တို့ပြန်ကျဲနေရတယ်ရေမြောင်းနေပိတ်ဆို့နေရတယ်မြေချောင်းနေထဲမှာစီးနေတာတွေချိုးရည်ဆိုရင်ဒါတွေကပဲမီးရှို့ပြီးတော့အနေရရှိတဲ့စိတ်တန့်ငွေတွေရလာတာတွေဟိုနော်တတိမထားမိတာဂယူမပြုတ်မိတာဒါမှမဟုတ်ဂယူမဆိုင်တာတွေအဲတော်တော်များတွေ့နေရပါတယ်ဗျာဒီနေရာမှာတော့ကျွန်တော်တို့တော်တော်လေးကိုပြုပြင်ယူအောင်လို့ထင်ပါတယ်အဲ
့တော့လက်ရှိပေါ့နော်ဒီအစိုးရဘက်ကဒီသဘောပတ်ဝန်းကျင်ထိန်းသိမ်းရေးဘိုင်းနဲ့ပတ်သက်ပြီးတော့ဘလောက်လောက်ထိတေချာဆုံးဖြတ်ပြီးတော့စနစ်တကျကာကွယ်မှုတွေနောက်တစ်ခုကကျတော့ဒီသဘောပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အစိုးရဘက်ရဲ့ဆောင်ရွက်မှုတွေအပိုင်းပေါ်မှာဆရာဘယ်လိုများသုံးသပ်ပါလဲ
ကျွန်တော်တို့ Columbia University ကကျွန်တော်တို့ဒီ Sustainable Development Goal လို့ခေါ်တဲ့ထောင်စုမြေတာချဲ့တဲ့ professor ကြီးတွေကနေပြန်လေ့လာတဲ့ဟိုမှာမြန်မာနိုင်ငံဘယ်လောက်အကောင့်ထဲပေါ်နေလဲဆိုတော့အစီအငံစာတွေထွက်လာတယ်။နော်တကယ်တိုးတက်မှုရှိတယ်ပေါ့ sustainable development goal ကိုရှိအောင်လုပ်နိုင်တဲ့ area ကတစ်ခုနှစ်ခုပဲရှိသေးပြီးတော့ကြံတဲ့ဟာတွေကတော့လှုပ်ဆောင်နေဖြစ်ပြီးတော့အများစုကတော့တိုးတက်မှုမရှိဘူးတန်နေတဲ့ချုပ်ကိစ္စတွေဆိုရင်တန်ဆုံးနေတယ်တော်တော်လေးကိုနည်းနေတယ်လို့ဒီလိုလေးသုံးသပ်ထားရတွေ့ပါတယ်။လုံတော့လုံနေတယ်ထိအောင်မှုမရှိဘူးလို့ပဲဒီလိုသုံးသပ်ပါပါ
လရှိသဘောပတ်ဝန်းကျင်ဆိုင်ရာပြဿနာတွေတက်လာပြီးလည်းအစိုးရဘက်ကကင်တွယ်မှုပိုင်းမှာအရန်အားနေနေရတာရှိပါတယ်။ဒါကဘလို့ကြောင့်များအခုလိုအားနေနေရလဲဒီပေါ်မှာကျမတို့ဘလို့များပြုပြင်တင်ပါလဲရှင်
။နံပါတ်1ကတော့ကျွန်တော်တို့ဆောင်ပြောတဲ့ကျွန်တော်ခံယူချက်ကနေအရင်စရမယ်ထင်ပါတယ်။တွားမင်းရင်တော့နိုင်ငံကြီးကောင်းဆောင်အကုန်လုံးဌာနဆိုင်ရာအကြီးအကဲတွေအကုန်လုံးကဒါပဲပြောတာပါပဲ။ဒါပေမဲ့လက်တွေ့ကြရင်တော့တကယ်လို့ရင်တော့ဒီဝိုင်းထီမှာဆိုလို့ဆိုပြီးတော့ဘလို့ပဲမူဝါဒတွေခြားတာခြားတာသူတို့ကိုယ်တိုင်ကကိုနော်ပတ်ဝန်းကျင်ကိုနောက်ကိုပြစ်လိုက်ကြတာတွေ့ရပါတယ်။အာစီဝိုင်းဖွင့်ပြရင်တော့ပတ်ဝန်းကျင်ထီမှာပဲဆိုတော့အဲဒီခိုင်ရင်ချက်ကိုပြင်ရမှာပါ။ဒီလိုညီသူစိတ်ထားရင်ထားဖို့ကအရေးကြီးဆုံးပဲ။ညီသူစိတ်ထားမရှိတဲ့ခါကျတော့ရေးနဲ့အကြောင်းနဲ့ဆိုရင်မတိမတာစီဝိုင်းဘက်ကိုပတ်လိုက်ကြတာတောင်းလျှောက်ဖြစ်နေတာပေါ့ဗျာ
။လက်ရှိမြန်မာနိုင်ငံရဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းမှာဘယ်အပိုင်းကအကြီးမားဆုံးစိန်ခေါ်မှုဖြစ်နေရပါလဲဆရာ။
စင်ကောတဲ့အကြီးဆုံးအနေနဲ့တွေ့တာတော့ကျွန်တော်တကယ်ရင်ဆိုင်ရမှာတော့အဲဒီပစ်တော့ပြုံးကြည့်ခြင်းလို့ကျွန်တော်ကပြောချင်ပါတယ်ဒါကြောင့်ဒါကိုအလေးထားပြီးဆောင်ရွက်တည်တယ်လို့တော့ကျွန်တော်မြင်ပါတယ
်ဒီစင်ကောချက်တွေကိုကျွန်တော်တို့ဘယ်လိုများအဖြေရှာပြီးဖြည့်ရှင်းသင့်ပါလဲဆရာ
ပ တော်ကြီးရကိစ္စတွေမြေကိစ္စအထူးမြေမြေယာစီမံခန့်ခွဲမှုလည်းပါတာပေါ့မြေယာစီမံခန့်ခွဲမှုနဲ့တတော်ပြုံးနေမှုကဒါဆက်ဆက်နေတော့เนาะအဲဒီစီမံခန့်ခွဲမှုတွေမှာလူတို့ကဆုံးဖြတ်နိုင်တဲ့အနေအထားကိုပါလာမှဒါလည်းထိရောက်တဲ့အောက်ခြေမှာတတော်ထိန်းသိမ်းရေးရဖြစ်လာမှာဖြစ်ပါတယ်လက်ရှိအနေအထားမှာကတကယ်လူတို့ကိုထဲထဲဝင်ဝင်ပါဝင်ခွင့်မပေးထားပါဘူးကြာအဲ့ဒါကိုပဲဒီကထားပြင်ရမှာပ
ါစိန်လန်းမိနေဖွံ့ဖြိုးတိုးတက်ရေးဥက္ကဋ္ဌဦးဝင်းမျိုးသူကိုကျမမေခမေးမြန်းခဲ့တာဖြစ်ပါတယ်ရှင်
ဒီ American အတန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။ကဘာကြီးပူနွေးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ဖန်လုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးတကူတော့ဆန္ဒပြရာကနေကဘာတဝမ်းတန်းနဲ့ချီတဲ့ចောင်းသားလူငယ်တွေပါဝင်လာတဲ့အထိစီယုံလုံဆောင်နိုင်ခဲ့တဲ့ဆွီဒင်နိုင်ငံက Greta Thunberg ကသူ့ရဲ့လှုပ်ရှားမှုတွေကြောင့်ပဲကဘာခေါင်းဆောင်တွေကပါအတိအမှတ်ပြုအလေးထားခံလာရတဲ့ဆယ်ကျော်သက်လူငယ်အမျိုးသမီးတယောက်ဖြစ်ပါတယ်။ဒီကနေ့ကဘာကြီးကြုံတွေ့နေရတဲ့အကြီးအမားဆုံးပြဿနာတစ်ခုကိုအကျေလောင်ဆုံးနှိုးဆော်လှုပ်ရှားနိုင်သူအဖြစ်အတိအမှတ်ပြုခံထားရတဲ့သူပါ။ယုံကြည်ချက်ခံပါမှုနဲ့မဆုံမနဲ့ခွန်အားစိုက်ထုတ်မှုတွေကြောင့်အသက်ငယ်ငယ်အရွယ်မှာပဲသဘာဝပတ်ဝန်းကျင်ရေးရာခေါင်းဆောင်တစ်ယောက်ဖြစ်လာတဲ့ဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg နဲ့သူ့ရဲ့လှုပ်ရှားမှုတွေအကြောင်းဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်ရာဝိရဏမျိုးစုံခံစားနေရတဲ့ချွတ်တဲ့ခန္ဓာတစ်ခုလိုဖြစ်လာနေပြီးမိုးခေါင်ရေရှားကြော်မိလောင်မုန်တိုင်းပင်ရေပေးစားတဲ့သဘာဝဘေးဒဏ်အမျိုးမျိုးနဲ့ယောဂကပေးတန်တွေကိုပါတစ်နှစ်တစ်နှစ်ပိုးပြီးတော့ခက်စိတ်စိတ်ကြုံတွေ့လာနေရပါတယ်။ကဘာကြီးပူနွေးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ကာဗွန်တန်းငွေထုတ်လုပ်မှုကိုအတိုင်းအတာတစ်ခုအထိမလျှော့ချနိုင်ဘူးဆိုရင်တော့ဒီလိုအခြေအနေတွေကပိုးပြီးတော့ဆူလာနိုင်ွယ်ရှိတဲ့ဆူရာကိုလည်းသိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီလိုပဲသဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူတွေကလည်းကာဗွန်တန်းငွေထုတ်လုပ်မှုတွေကိုအမြန်ဆုံးလျှော့ချဖို့ကမ္ဘာကောင်းဆောင်တွေကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီထဲမှာထင်ရှားတဲ့တက်ကြွလှုပ်ရှားသူတူကတော့ဆွီဒင်နိုင်ငံကဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg ဖြစ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်လူသက်ပေါင်းများစွာဆုံးရှုံးရပြီးအတိတ်ကရောက်နေကြရတာဟာကမ္ဘာကောင်းဆောင်တွေရဲ့လက်တွေ့မှာပါတဲ့ဂတိကဝတ်တွေနဲ့ကာဗွန်တန်းငွေရော့ကျအောင်မလုပ်ဆောင်နိုင်တာတွေကြောင့်ဖြစ်တယ်လို့ Greta Thunberg ကပြင်းပြထန်ထန်ဝေဖန်ပါတယ်။ကဘာကြီးရေရှည်ရက်တီနိုင်ရေးကိုရှေ့မရှုပဲငွေနဲ့အကျိုးစီးပွားကိုသာကြည့်ပြီးဖြစ်လာတဲ့အကျိုးဆက်ကိုတာဝန်မခံကျင်ကြတဲ့လူကြီးတွေကြောင့်ဒီကနေ့ခေတ်မျိုးဆက်တဲ့လူငယ်တွေဆူရတဲ့သဘာဝဘေးဒဏ်တွေကိုကြုံကြရတယ်လို့သူကပြောပါတယ
် You are failing us but the young people are starting to understand your betrayal the eyes of all future generations are upon you
ရှင်တို့လူကြီးတွေကျမတို့အပေါ်မှာပြက်ကွက်ဖြစ်ကြတယ်ရှင်တို့ရဲ့တာဝန်မကျေမှုတွေကိုလူငယ်တွေကအခုတော့နားလည်လာကြပါပြီအနာဂတ်မျိုးဆက်တွေကရှင်တို့ကိုစောင့်ကြည့်နေပါတယ်ထက်ပြီးတော့ပြက်ကွက်အောင်ဆိုရင်တော့ကျမတို့ဘယ်တော့မှခွင့်လွန်မှာမဟုတ်ပါဘူးဒီတိုင်းလက်ပိုက်ကြည့်နေတော့မှာမဟုတ်ပါဘူးအခုတက်ပို့ပြီးဘောင်းကျော်မလာဖို့ဒီအချိန်ဒီနေရာမှာပဲစီးကန်လိုက်ပါတယ်ရှင်တို့ကြိုက်ကြိုက်မကြိုက်ကြိုက်အပြောင်းလဲအတွက်ကဘာကြီးကနိုးထလာနေပါပြီ
။ဒါတော့2019ခုနှစ်စက်တင်ဘာလကကဘာတဝမ်းသမ္မတတွေဝင်ကြီးချုပ်တွေနဲ့ကဘာခေါင်းဆောင်တွေအများပြားတက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂထွေထွေညီလာခံအတွင်းရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကကဘာခေါင်းဆောင်တွေကိုရဲရဲဝံ့ဝံ့သတိပေးပြောခဲ့တာပါ။ ကမ္ဘာကြီးပုံနေမှုကိုလျှော့ချနိုင်ဖို့ဒီကနေ့ကမ္ဘာကောင်းဆောင်တွေအနေနဲ့မှန်ကန်တဲ့မူဝါဒတွေချမှတ်ပြီးတာဝန်ယူဖြေရှင်းကြရလိမ့်မယ်ဆိုတော့ကိုသွန်ဘက်ကဥရောပပါလီမန်မှာရောဥရောပနိုင်ငံတချို့ကလွှတ်တော်တွေမှာပါတက်ရောက်ပြောကြားခဲ့တယ်လို့ဥရုယာတိအရေးဆိုင်ရာကမ္ဘာညီလာခံတွေမှာလည်းပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်တက်ရောက်ပြောကြားခဲ့တာဖြစ်ပါတယ်။လူငယ်တဲ့နှစ်နှစ်အသက်15နှစ်အရွယ်တုန်းကတော့ဂရက်တာသွန်ဘက်ကတောက်ကြနေတရက်ကျောင်းချိန်အတွင်းမှာကျောင်းကိုမတော်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကထိရရောက်တုံ့ပြန်ကင်တွယ်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုခဲ့တာပါ။မီးလောင်နေတဲ့အိမ်တလုံးလိုဖြစ်နေတဲ့ကမ္ဘာကြီးမှာသူတို့လိုမျိုးဆက်တွေအထက်အနာဂတ်မဲ့ရတာမို့ဒီအခြေအနေကိုပြောင်းလဲဖြစ်နိုင်မဲ့ဘယ်ရာကိုမဆိုသူလုပ်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ Credit သွန်ဘက်ကပြောပါရယ်။သူ့ရဲ့အသံကိုလူတွေနားထောင်လာတဲ့အထိမဆုံမနစ်တောက်ကြနေတိုင်းလူတော်ရှိဆန္ဒပြရာကနေကမ္ဘာကျွန်းမှာလူငယ်သန်းပေါင်းများစွာပါဝင်လာခဲ့တဲ့အထိတဘာဝပတ်ဝန်းကျင်ရေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာအောင်လှုံ့ဆော်နိုင်ခဲ့တဲ့သူပဲဖြစ်ပါတယ်ကတခုတော့စခဲ့တဲ့လှုပ်ရှားမှုကနေဒီကနေ့မှာတော့ Fridays for Future တောက်ကြနေရအနာဂတ် address ဆိုတဲ့စာပုံနဲ့နိုင်ငံပေါင်း150ကျော်မှာလူငယ်သန်းပေါင်းများစွာပါဝင်တဲ့တဘာဝပတ်ဝန်းကျင်ကြီးလှုပ်ရှားမှုကြီးပေါ်ပေါက်လာခဲ့တာပါ Greta Thunberg ကဒီကနေ့ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်နိုင်ခဲ့သူဖြစ်တယ်လို့ဆိုပြီးကမ္ဘာကျော် Time Magazine ကြီးကလည်း2019ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်သူကိုဂုဏ်ပြုခဲ့တယ်လို့2019ခုနှစ်အတွက်နိုဘယ်ညင်းကြဲရေးဆုအဆိုပြုခံရတဲ့အထက်မှာလည်း Greta Thunberg ပါဝင်ခဲ့ပါတယ်။ကမ္ဘာကောင်းဆောင်တွေတာဝန်မဲ့စွာနဲ့လှူလှူရှူနေတဲ့ကိစ္စတစ်ခုကိုယုံကြည်ချက်အပြည့်နဲ့ထောက်ပြပြောဆိုဝင်သူ Greta Thunberg ဟာတကယ်တော့သူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုမှသာအာယုံဆုဆိုင်တက်ပြီးလူတွေနဲ့ဆက်ဆံပေါင်းသင်းတဲ့နေရာမှာအခက်အခဲရှိခဲ့တဲ့ Asperger Syndrome လို့ခေါ်တဲ့အထူးကြောင့်ဝေဒနာတစ်မျိုးခံစားခဲ့ရတဲ့လူငယ်တစ်ယောက်ပါ။အသက်ရှင်နေအရွယ်လောက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကျောင်းမှာစတင်လေ့လာခဲ့ရတယ်လို့ကဘာကြီးဟာဖန်လုံးအိမ်တန်းငွေထုတ်လုပ်မှုတွေကြောင့်ပုံနှိပ်လာနေတဲ့ဆိုတဲ့အခြေခံအချက်ကိုသူနားလည်လာခဲ့တဲ့အခါမှာတော့ဒီပေါ်မှာလူတွေကဘာလို့အလေးနဲ့မတုံ့ပြန်ကြတာလဲဆိုတာကိုသိပြီးတော့အံ့ဩစိတ်ပြတ်ခဲ့ရတယ်လို့ Greta Thunberg ကပြောပါတယ
် People are suffering people are dying entire ecosystems are collapsing
လူတွေဒုက္ခမျိုးစုံခံစားနေကြရပါတယ်။လူတွေတည်နေကြရတယ်။ဂေဟာစနစ်ကြီးတစ်ခုလုံးပျက်စီးလာနေပါတယ်။လူတွေအစုလိုက်အပြုံလိုက်တည်တည်ပျက်စီးပျောက်ကွယ်မဲ့အခြေအနေအဆကိုကျမတို့ကြုံလာနေရတာပါ။ဒီလိုအချိန်မှာတော့မှငွေကြီးနဲ့အဆုံးဆုံးစီးပွားရေးခွင့်မျိုးတိုးတက်ဖို့ဆိုတာကိုပဲပြောကောင်းနေကြတော့မှာပဲ။ရှင်တို့မှပြောဝင်နိုင်ပါတယ်။
ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာလူတွေရဲ့ကျန်းမာရေးနဲ့ဒီကနေ့ခေတ်မွေးဖွားလာတဲ့ကလေးငယ်တွေရဲ့ဘဝနေထိုင်မှုအရေးအသွေးကိုချင်းချောက်လာလိမ့်မယ်ဆိုတာကိုသိပ္ပံပညာရှင်တွေသူတေသူတွေကလည်းထောက်ပြပြောဆိုနေကြတာပါအပူချိန်မြင့်တက်မှုကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာပိုးပြီးတော့ဆိုးဝါးလာနေပြီးရောဂါတွေပိုမိုထူပြောလာစေတယ်လို့လက်ရှိနဲ့အနာဂတ်မျိုးဆက်တွေအတွက်စားနပ်ရေးကဖူလုံမှုအန္တရာယ်ရှိလာလိမ့်မယ်လို့ပညာရှင်တွေကသတိပေးနေတာပါကမ္ဘာကြီးပုံနှိပ်မှုရဲ့တန်ကိုလူတွေတနေ့တခြားတိတိတသာပိုးပြီးတော့ခံစားလာနေရတဲ့တိုင်အောင်ကမ္ဘာကောင်းဆောင်တွေကတော့ဒါကိုအရင်နဲ့မထားချင်ကြသေးဘူးလို့ Greta ကပြောပါတယ
်။ Countless of people have stood in front of the United Nations climate conferences.
မင်းတို့နိုင်ငံအောင်များတဲ့သူတွေကုလသမဂ္ဂရုံးရှည်လာပြီးတော့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေချော့ချဖို့နိုင်ငံကောင်းဆောင်တွေကိုတောင်းဆိုခဲ့ကြပေမဲ့လေကောင်းဆောင်တွေကတော့နားထောင်ခဲ့ပါဦးကာဗွန်ဓာတ်ငွေထုတ်လွှတ်မှုကဆက်ပြီးတော့များလာနေသေးပါဒါကြောင့်သူတို့ကိုဘာမှမတောင်းဆိုတော့ပဲနဲ့ကတော်ကတီးသူတွေကိုပဲတိုင်းကကောင်းဆောင်တွေဘလောက်ပြက်ကွက်ကြတယ်ဆိုတာကိုနားလိုက်အောင်ကျမကြိုးစားပါမယ်ဒီကနေ့ကျမတို့ရင်ဆိုင်နေရတာကလူသားတွေရဲ့အသက်ရှင်နေထိုင်ရည်တည်မှုတွေကိုချိန်ချောက်ခံလာရတာပါပဲဒါကိုဆက်ပြီးတော့ခွင့်ပြုဖို့အချိန်မရှိတော့ပါဘူး
ဆမ်မှုဒေါ်လာရေးခေတ်ကနေဒီကနေ့ခေတ်အထိပြောင်းလဲလာခဲ့တဲ့ကာလတစ်လျှောက်ဆက်ယုံလှုပ်ယုံတွေမော်တော်ကားတွေလူတွေရဲ့နေစဉ်နေထိုင်မှုပုံစံတွေကြောင့်ကာဗွန်တန်းငွေထုတ်လွှတ်မှုတွေအဆမတန်များလာခဲ့ပြီးကမ္ဘာကြီးပုံနေမှုကတနေ့တစ်ခြားတိတိတသာပိုဆိုးလာခဲ့တာပါနောက်ဆက်တွဲဆိုးကျိုးတွေအနေနဲ့ကတော့ကမ္ဘာတဝန်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့အကျက်အကျဲတွေပိုပြီးများလာခဲ့တာပါကရက်တာသွန်ဘက်ကတော့ကမ္ဘာမြေကြီးကိုအချိန်မီကဲတဲ့အတွက်ကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေကိုလုံးဝရပ်ပစ်လိုက်ရမယ်လို့ပြောနေတာပ
ါ Let's be clear we don't need a low carbon economy we don't need to lower emissions
ရှင်းရှင်းပြောရရင်ကာဗွန်ဓာတ်ငွေထုတ်လွှတ်မှုနည်းတဲ့စီးပွားရေးတို့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုလျှော့ချတာတွေလုပ်ရမယ်အခြေအနေမဟုတ်ပါဘူးကမ္ဘာပူစင်ကို 1.5 ဒီဂရီစင်တီဂရိတ်အောက်မှာထားနိုင်ဖို့ဆိုရင်ကာဗွန်ဓာတ်ငွေထုတ်လွှတ်မှုကိုအခုကတည်းကရပ်ပြာမှာဖြစ်ပါတယ်
ကမ္ဘာအပူချိန်ကို2ဒီဂရီစင်တီဂရိတ်ထက်မပိုအောင်မထိန်းထားနိုင်ဘူးဆိုရင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဆိုးကျိုးတွေကိုအကြီးအကျယ်ကြုံရလိမ့်မယ်လို့ပညာရှင်တွေကအစောပိုင်းထွက်ချက်ပြောခဲ့ကြပြီးတော့နောက်ပိုင်းမှာတော့အဲ့ဒီသတ်မှတ်ချက်နဲ့တောင်မလုံလောက်နိုင်တော့ဘူးလို့ဆိုပြီးကမ္ဘာကြီးရဲ့အပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်မှသာလူတွေရေရှည်မှာအသက်ရှင်ရပ်တည်နိုင်ကြလိမ့်မယ်လို့ပညာရှင်တွေကပြောဆိုထားတာပါသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာပါရီသဘောတူညီချက်မှာလည်းကမ္ဘာကြီးရဲ့အပူချိန်ကို2ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်ဖို့ကာဗွန်တန်းဝင်ထုတ်လွှတ်မှုတွေကိုအချိန်ကာလတစ်ခုသတ်မှတ်လျှော့ချဖို့သဘောတူထားတာပါ။ဒါပေမဲ့လက်တွေ့အကောင်အထည်ဖော်မှုဘက်မှာတော့အားနည်းနေစေဖြစ်ပါတယ်။ဒါကြောင့် Greta Thunberg ကတော့ကောင်းဆောင်တွေအနေနဲ့လက်တွေ့မပါတဲ့စက္ကလုံတွေကိုရက်ပြီးကမ္ဘာကြီးကိုအမြန်ဆုံးကယ်တင်ကြဖို့နှိုးဆော်နေတာပါ
။ The longer we wait, the harder it will be to turn this around.So let's not wait any longer.
ဒီချက်ပေါ်အချိန်ကြာစောင့်နေပြင်ဆင်ဖို့ခက်လေဖြစ်လာပါလိမ့်မယ်။ဒါကြောင့်အချိန်တွေထပ်ပြီးတော့မဖြုံးတော့ဘဲနဲ့လက်တွေ့အကောင့်ထဲပေါ်ကြရအောင်ပါ
။ဥရုယာတီအရေးအပါဝင်ဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အချက်တဲတွေကိုဆွေးနွေးကြတဲ့ R20 Austrian ကမ္ဘာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကတိုက်တွန်းပြောကြားခဲ့တာပါ။အပြောင်းလဲတွေဖြစ်လာအောင်ဒီကနေ့လူသားတွေကပဲလှုပ်ဆောင်ကြရမှာဖြစ်ပြီးကမ္ဘာကြီးကိုကောက်ွယ်ဆောင်ရှောက်ကြဖို့တဘာဝပတ်ဝန်းကျင်ကြီးကိုထိန်းသိမ်းကြဖို့ဘယ်လိုလူမျိုးမစုစွန့်ဆောင်နိုင်လဲဆိုတာနဲ့မှန်ကန်တဲ့ယုံကြည်ချက်နဲ့ခိုင်မာတဲ့စွဲလုံးလာရှိဖို့သာလိုအပ်တဲ့ဆိုတာကို Greta Thunberg ကလက်တွေ့ပြခဲ့တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ဗျချူပါရှင်
ဒီဘက်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာဆက်ရုံအလို့ယုံကကိုဗစ်ကူးစက်မှုအကြောင်းကိုတင်ပြပေးမှာပါ COVID-19 ကာယရောဂါဒဏ်ကိုအဆိုးရွားဆုံးခံရတဲ့အမေရိကန်ပြည်အောင်စုမှာဒီရောဂါဒဏ်ကိုခံရတဲ့သူတွေတဲ့မြန်မာတွေလည်းပါဝင်ပါတယ်အထူးသဖြင့်ဒီဆက်ရုံအလို့ယုံနေမှာလူတွေတယောက်နဲ့တယောက်ကဲ့ရဲ့လုံနေကြတဲ့လုပ်ငန်းခွင်ကနေကူးစက်ခံကြရတာပါ Texas ပြည်နယ်အမေရိလိုမျိုးကဒီကိုမင်းကိုလက်ကိုကျွန်တော်ဆက်သွယ်ပြီးတော့ဒီ Texas ပြည်နယ်ဆက်ရုံအလို့ယုံနေမှာဒီ COVID-19 ကူးစက်မှုအခြေအနေအကြောင်းကိုမြန်မြန်ထားပါတယ်သူရဲ့ဖခင်ကဆိုရင်လည်းမကြသေးခင်ကမှ COVID-19 ကြောင့်ဆုံးမသွားတာပါဒီအကြောင်းကိုကျွန်တော်အောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာမင်္ဂလာပါကိုမင်းကိုလက်ရေဒီကိုမင်းကိုလက်တို့အမေရိလိုမျိုးကတိုင်ဆန်ဆက်ရုံမှာပေါ့လေမြန်မာတွေ COVID-19 အတော်လေးအာကူးစက်ခံရရလို့ကျွန်တော်သိရပါတယ်ဆိုတော့ကိုမင်းကိုလက်ဖခင်လည်းပဲဒီပိုင်းလေးမှာပဲဆုံးသွားတာဆိုတော့ဟိုဘယ်လိုမျိုးဟိုကူးစက်ခံရလဲဆိုတဲ့အကြောင်းကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အဖေကဒီပြလာ20နှစ်နေရနေမှာစပြီးတော့သူစပြီးတော့ဖြားလာတော့เนาะကျွန်တော်လည်းအလုပ်စီးနေအဲ့ဒါကျွန်တော်တို့လောကောင်လုံးထဲမှာကျွန်တော် break နားနေတဲ့အချိန်မှာပြီးရကျွန်တော်လာပြောတယ်ဘာသာတဲ့ငါကိုနေမှာဖြားခြင်းလို့ဖြစ်လာပြီတဲ့ဘာဖြစ်ရလဲဆိုလို့ရှိရင်ချက်ချင်းအိမ်ပြန်ဒီခုချိန်ရတိတ်ရဟိုလွယ်တာမဟုတ်ဘူးလို့ဒီယောဂရဲ့ဖြစ်နေတာလို့ဆိုတော့ပြီးတော့သူပြန်မယ်တဲ့သူသူရဲ့စုပေါ်ပါသားကိုပြောပြီးတော့အဲ20နှစ်နေညကအလုံးတော်ပြီလို့စဉ်းလို့သူအိမ်ပြန်လာတယ်ပြန်လာပြီးတော့နောက်နေ့ကတော့စီးသွားစစ်တဲ့ခါကျတော့ကျွန်တော်အကြက်ကဲကနေပြီးတော့သူအဲ့မှာစီမစစ်တော့စီမစစ်ပြီးတော့ဘူးတဲ့ဆိုတော့ကျွန်တော်ပါပါတယ်ကျွန်တော်လိုက်ပို့တယ်။ပါနေနောက်တစ်ပတ်တင်းလာနေမှမစစ်ဖြစ်တယ်ဒီကျွန်တော်တို့ CDC ပေါ့အစိုးရထုတ်တဲ့ဌာနမှာကျွန်တော်သွားစစ်တယ်။သွားစစ်တဲ့အခါကျတော့ဒီဘက်30မနေ့ပိုင်းမှာသူ့ကို positive ဖြစ်တယ်လို့သိရတယ်။အဲ့ချိန်မှာသူကရမ်းဖြားနေပြီ။ကြားတဲ့အခါကျတော့အဲ့ဒါဒီ immune ခေါ်တယ်ခေါ်တဲ့အခါကျတော့သူက positive ဖြစ်တဲ့အတွက်သူ့ကိုဆေးရုံပေါ်ပါတယ်
ဆိုတော့ဟိုအခုလိုမျိုးပေါ့လေဆက်ရုံထဲမှာကိုဗစ်ကြောင့်ဖျားနာနေကြတာရောဟိုဆက်ရုံကြီးကျက်သူတွေကမသိဘူးလား
သိလားမသိလားတော့မသိဘူးကျွန်တော်တို့တော့ပြောတာတော့မှသူကကျွန်တော်တို့မှစာရွက်နဲ့ထောက်ထားနဲ့တော့ပြတာမှသူတို့ကလက်မခံငင်းနေအဲကနေပြီးတော့ဒီဒရင်းမှာကြီးညာတယ်ကြီးညာတဲ့ကကျတော့ဒီဒုသမရာဦးဆောင်တဲ့ဒါဂျမကြီးဖွဲ့ကနေစီလွတ်မယ်ဆိုတော့အဲကနေတော့စီစစ်တဲ့ဒီလောလောနေမှာခုနောက်ပိုင်းစီစစ်လာတဲ့ခါကျတော့အဲမှာလေတယောပြန်နေအားလုံးကိုပေါ်ပေါ်နေပေါ့တက်စစ်လိုက်တဲ့အခါလူကြီး6500ပေါ်စစ်တဲ့ဘုနာပိုင်းဖြစ်တဲ့မပါသေးဘူးနော်အဲ့ဒီမှာဆက်6500ပေါ်စစ်တဲ့ပေါ်စစ်တဲ့ဖြစ်တော့ဘလို့ကျွန်တော်တို့ကဘလို့ဒီရှိဘီရှိစီရှိ3ရှိရှိတယ်စီရှောက်ကဒီရှိကစီစီတတ်တာဒီရှိနဲ့ဘီရှိပေါင်းပြီးတော့20ပေါင်းပြီးတော့ခိုင်းပြီးတော့တရက်ကိုလောဟာကအပူကြီးငွေ30ပြီးပြီးတော့ အိုင်းနဲ့ကရလူရမမပြီးတော့သွားစင်းတယ်စင်းတဲ့ခါကျတော့အဲ့လူတက်စစ်လိုက်ပေါ်စတီဖြစ်လိုက်နောက်ပြန်သွားလိုက်ကောင်းတဲ့လူကပြန်သွားလိုက်နောက်တစ်ကြိမ်တက်စစ်လိုက်ပေါ်စတီဖြစ်လိုက်လူကလည်းအလင
်းဟိုကူးဆက်မှုမရှိအောင်ရောဆက်ယုံနေဘက်ကဘာမှလုပ်မပေးဘူးလားဗ
ျကျွန်တော်ဘီပေါ်စတီဖြစ်တယ်ဆိုတာသိရတာတော့မှကျွန်တော်ကိုယ်တိုင်သွားစစ်လို့စိတ်မချလို့သွားစစ်တဲ့ခါကျမှပေါ်စတီဖြစ်မှသိရတယ်ကျွန်တော်တို့ဒီအာနာပါနီမလာခင်မှာဒီထိုင်ဆန်ကနေပြီးတော့အလုံးယုံပေးမှာဒီတယောက်နဲ့တယောက်ဟိုနေ့မဖြစ်အောင်ဆိုတော့သမင်းစားကုန်ဒီပါလေးမှာတယောက်တယောက်လက်ဒီပါလေးထိလို့မရအောင်ဆိုတော့ဒီ6ပြီခွာပေါ့အဲ့လိုမျိုးထားတယ်ထားတော့လည်းဘာမှမထူဘာမှမထူဆိုတော့လောကထဲမှာဆိုယူရှိတယောက်တယောက်လူတိုက်နေတာပြီးမလားအလုံးယုံကလည်းသိုးတာကဟုတ်တော့ဒီကျမိုက်ဌာနကနေပြီးတော့ဒီလူလာတခုက positive သိလို့နှစ်ပတ်နာရမယ်ဆိုလို့ရှိရင်နှစ်ပတ်တော့မပြည့်သေးဘူးဟောခေါ်လာတယ်အလုံးစင်ဖို့ပြီးတော့ positive ရှိတဲ့လူကိုလည်းအလုံးစင်ရမယ်ဆိုတော့အတရားဓမ္မခေါ်ခိုင်းတယ်ဒါမျိုးတွေလည်းဟိုနေတွေ့နေရ
ဆိုတော့ဆက်ယုံမှာရောလုံသားဥယေကဘယ်လောက်ရှိပါလဲမြန်မာရောဘယ်နည်းလောက်ရှိပါလဲနောက်ဒီမြန်မာတွေကဘယ်လောက်အထိ covid ကူးစက်ခံရပါလဲ
ကျွန်တော်တို့ထိုင်ဆိုင်မှာဆိုလို့ရှိရင်အလုံးစုံလူကြီး2500ပတ်ဝန်းကျင်မှာရှိပါတယ်။ပတ်ဝန်းကျင်မှာမြန်မာပြည်သားဥယျာဉ်800လောက်ရှိတယ်ပြုဆိုတော်တော်များလား။800ရှိတယ်။ positive က400လောက်ဖြစ်။အများဆုံးကမြန်မာပြည်သားတွေ။ကျွန်တော်တို့ community တစ်ခုလုံးကအကုန်လုံးနီးပါးလောက်ဖြစ်
။ဆိုတော့ဒီဆက်ရုံကဥမာဟို covid-19 ဖြစ်လို့ဟိုမေမကောင်းဖျားနာတယ်ဆိုလို့ရှိရင်လည်းပဲဒီဆရာဝန်တွေဘာတွေရှိရလက်မှတ်တွေဘာတွေ ਨੇ ဒီအလုံးမသွားပဲနေလို့မရဘူးလားဗ
ျပြောမယ်ဆိုလို့ရှိလို့ရှိရင်ဒီပါရှိတဲ့သမားတစ်ယောက်ကသူ့ယောက်ျားကကင်ဆာသမားကင်ဆာသမားဖြစ်တယ်သူ့ရဲ့ဆရာဝန်ကနေပြီးတော့အဲ့ဒီအမကိုအလုံးမသွားပါနဲ့လို့ပြောတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီဆက်ရုံမှာကဒီပေါ်စတီဗီများနေတယ်အဲ့ဒီအတွက်ကြောင့်သူ့ရဲ့လူနာကိုကင်ဆာနေပြီးတော့နောက်ထပ်ယောဂတစ်မျိုးဗိုင်းရပ်တစ်မျိုးကိုကူးစက်အောင်ကာကွယ်တဲ့အနေနဲ့အလုံးမသွားပါနဲ့ပြောတာပေါ့အချိန်ချင်းခါခါဆရာဝန်ခေါ်တယ်ဖုန်းနဲ့ခေါ်တယ်ခေါ်ပြီးတော့အလုပ်ဆင်ခိုင်းတယ်ဆရာဝန်ပေးတဲ့လက်မှတ်နဲ့တော့မရဘူးဆိုတော့တော်တော်လေးကိုလူခွင့်ကြီးကချိုးပေါက်ခံနေရတယ
်ဆိုတော့ဟိုကိုဗစ်ကြောင့်ရောကျန်းမာရေးဒီအရန်ဟိုဆိုးဆိုးရွားဟိုထိခိုက်သွားတဲ့သူရောဘယ်လောက်လောက်ရှိပါလဲ
ရောဂါပြင်းပြင်းထန်ထန်ဖြစ်တဲ့လူကအားလုံးပေါင်းဆိုလို့ရှိရင်အယောက်20ဝန်းကျင်လောက်ရှိတယ်ခင်ဗျအခုဆိုလို့ရှိရင်တချို့ဆိုလို့ရှိရင်ဆေးရုံလေးပြင်ဆင်လာတယ်မိကာပါဖြစ်ပြီဆိုတော့ပြင်ဆင်လာတယ်ဒါပေမဲ့လုံးဝအလုပ်ဆင်လို့မရသေးဘူးမတက်တယ်မတက်တာသူတို့အိမ်မှာပဲအခုကလက်ရှိနေနေရတော့မှာ
ဆိုတော့တခြားနေရာတွေမှာတော့အခုလိုမျိုးဒီအလုတ်ရှင်ကနေပြီးတော့အတင်းအဓမ္မခိုင်းတာမျိုးဆိုလို့ရှိရင်ကန့်ကွက်ကြပါတယ်ဟုတ်ကယ်လီဖိုးနီးယားမီပလန့်ပေါ်လေဒီအသားထုတ်တဲ့ဆက်ယုံတွေဝါတွေမှာကန့်ကွက်ကြတာမျိုးတွေရှိပါတယ်ဆိုတော့ဒီအမေရိကလုံးမှာရောကန့်ကွက်တာမျိုးဆန္ဒပြတာမျိုးမရှိဘူးလားဗ
ျမရှိဘူးခင်ဗျဘာလို့လဲဆိုတော့ကျွန်တော်တို့ဒီဘက်မှာဒါချိုးကဘာသာစကားအားနေတဲ့အခါကျတော့သူတို့ကြောက်ကြတယ်ကျွန်တော်ပြောတယ်ကျွန်တော်တို့ဒီလိုပုံစံမျိုးလေးလုပ်ရပါမယ်နောက်ဆုံးကျွန်တော်ကမ္ဘာနာတိလက်မှတ်ထိုးတော့တင်ပြီးတော့ဒီလိုလုပ်ရပါမယ်လို့တိုင်ပြီးတဲ့ခါကျတော့ဘယ်သူမှမပါလာဘူ
းကိုမင်းကိုလည်းရောအဲ့ဒီဆေးရုံမှာအလုပ်လုပ်နေတာဆိုတော့အခုကျတော့ဟိုအလုပ်နားထားတာပါလား
ကျွန်တော်ပြေးဆေးရုံစတဲ့ခရေကကျွန်တော်အလုပ်မစီးဘူးခင်ဗျာဒါဆိုတော့ကျွန်တော်တို့ဘုန်းတယ်ပေါ့နော်ဒီဘိုင်းဘက်ကိုတက်ပြီးတော့စိတ်တယ်သွားစိတ်တဲ့ခါကျတော့ကျွန်တော်တို့ CDC ကနေပြီးတော့ဒါနှစ်ပနာခိုင်းတယ်နားတဲ့အချိန်မှာပဲကျွန်တော်ကစီးရုံတရတာဖြစ်တဲ့အတွက်ကျွန်တော်အလုံးယုံအောင်ပြီးတော့ကျွန်တော်ခွင့်ယူထားတယ
်ဆိုတော့ဟိုအခုလိုမျိုးကိုမင်းကိုလည်းရဖခင်လည်းဆုံးမသွားတာဆိုတော့အလုံးရှင်တွေဘက်ကရောတရားဥပဒေကြောင့်အရာရင်ဆိုင်သွားဖို့ရှိပါလားခင်ဗျာ
ဒါကတော့ဟိုမှာပေါ့နောက်ပိုင်းလည်းရှိအောင်ရှိလိုက်မှာပါဇော်ရော့စီကကျွန်တော်ပြောလို့မရဘူးခင်ဗျာဘာလို့ဆိုတော့ဒီကျွန်တော်မြန်မာပြည်သားပဲခရင်တိုင်းသူတယောက်ဆုံးသွားတဲ့ဘွားကင်းဆိုတာသူတို့တရားဆွဲထားတယ်ခင်
ဗျဟုတ်ကဲ့ပါကွန်မင်းကိုလည်းရေအခုလိုဖခင်တယောက်ဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့လည်းအထူးစိတ်မကောင်းဖြစ်ရပါတယ်ကျွန်တော်တို့အချိန်ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးပါခင်ဗျဟု
တ်ကဲ့ကျွန်တော်လည်းကျေးဇူးများကြီးတင်ပါတယ
်အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်ဗျာတော့2020မေလ30စနေနေ့နေ့လယ်မှာ SpaceX ကုမ္ပဏီကနေတိဆောက်တဲ့ Falcon 9ဒုံးပျံနဲ့ နာဆာအာကာသရင်မှုနှုတ်ကိုအပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအောင်းအောင်းမြင်မြင်လှုပ်တင်လိုက်ပါတယ
်So rise
the new era of America. Florida Pine Canadian Agatha Center ကနေအမြင့်ပင်230ရှိတဲ့ Falcon 9ဒုံးပျံလွတ်တင်တာကို American သမ္မတနဲ့ဒုသမ္မတတို့ကိုယ်တိုင်တွားရောက်ပြီးအားပေးခဲ့တယ်လို့ online ကနေချစ်ရှုသူကလည်း3သန်းလောက်ရှိပါတယ်။ NASA Agatha ရင်မှု Doug Harley နဲ့ Bob Benken တို့ဟာ Dragon 2 Agatha ရင်ထဲမှာလိုက်ပါတော့တာဖြစ်ပြီးဒီ Agatha ရင်ကို Falcon 9ဒုံးပျံထိမှတက်ပြီးလွတ်တင်ခဲ့တာပါ။ဒါအမေရိကန်သမိုင်းမှာ NASA ကပုဂ္ဂလိကကုမ္ပဏီထုတ်ယာဉ်တွေကိုသုံးပြီးအာကာသထဲလူလွတ်တင်တာပထမဆုံးအကြိမ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရီတာတင်ကပြောပါတယ်
။ဟိုပုဂ္ဂလိကပိုင်းအာကာသတုံးပြန်အာကာသယာဉ်ကိုသုံးပြီးတော့အပြည့်ဆိုင်ရာအာကာသစခန်းကိုလူလွတ်တင်နိုင်တာဒါပထမအဦးဆုံးပါပဲ။အရင်တော့အမေရိကန်အာကာသယာဉ်မှူးတွေလွန်ပြန်အာကာသယာဉ်နဲ့တင်ပို့လေးရှိပါတယ်။အဲ2012ခုနှစ်မှာလွန်ခဲ့တဲ့6နှစ်လောက်ကစပြီးတော့သူတို့ရပ်လိုက်ပါတယ်။ဘာလဲဆိုတဲ့အခါကျတော့လွန်မြောက်အာကာသယာဉ်ရဲ့သူ့ရဲ့ expiration date ပေါ့နော်။သူ့ရဲ့တက်တန်းကျော်သွားပြီးပြတ်ကျလာလဲနှစ်ခါရှိပြီဆိုတဲ့အခါကျတော့လူအသက်ကိုရင်းပြီးအလုပ်လုပ်ရတဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့အတွက်ဒီလွန်မြောက်အာကာသယာဉ်အစနောက်အာကာသယာဉ်တစ်ခုကိုစောက်ဖို့အတွက်ဆိုပြီးသူတို့ကြိုးစားပါတယ်။ကြိုးစားနေတဲ့အချိန်မှာပဲဒီလွန်မြောက်အာကာသယာဉ်မတုံ့လို့မရတဲ့ရုရှားနိုင်ငံရဲ့ Soyuz အာကာသယာဉ်တုံ့နေရတာ6နှစ်လောက်ရှိပါပြီ။အဲ့ဒီအချိန်မှာပဲ2000နဲ့နှစ်ခုနှစ်မှာဒီ SpaceX ဆိုတဲ့ Tesla လျှက်စစ်ကားထုတ်လုပ်တဲ့ SpaceX Company ကနေပြီးတော့မှအာကာသကြီးသွားလုပ်ငန်းအတွက်ကိုစပြီးတည်ထောင်ပါတယ်။မေလ30ရက်နေ့ကအဲ့ဒီ SpaceX ရဲ့ Dragon 2ဆိုတဲ့အာကာသယာဉ်နဲ့Falcon 9ဆိုတဲ့ဒုံးပျံရဲ့ထိပ်ဖို့မှာ Dragon 2ဆိုတဲ့အာကာသယာဉ်ကိုဆင်ပြီးတော့လွတ်တင်ခဲ့ပါတယ်
။အာကာသထဲကိုလူတွေပို့ဖို့နဲ့ပစ္စည်းတွေပို့ဖို့အတွက်ဒုံးပျံတွေတိချောက်တာနဲ့အာကာသခီးသွားလုပ်ငန်းတွေလုပ်ကိုင်းနေတဲ့ကုမ္ပဏီတွေကအများပြားရှိပါတယ်
။ပစ္စည်းတင်ဖို့အတွက်ကာဂိုအတွက်ကိုဒီ Kuna SpaceX ရဲ့ Orbital ဆိုတဲ့ပုဂ္ဂလိကပိုင်းအာကာသခီးသွားလုပ်ငန်းဒုံးပျံတိချောက်တဲ့ကုမ္ပဏီ Northrop Grumman နောက် Sierra Nevada ရာဒီကုန်ပစ္စည်းတင်ဖို့အတွက်ကိုပုဂ္ဂလိကပိုင်အာကာသတုံးပြန်ကုမ္ပဏီတွေတည်ထောင်ထားပါတယ်။နောက်လူစီးဖို့အတွက်ကြတဲ့အခါကျတော့ Blue Origin နဲ့ Boeing, Sierra Nevada နဲ့အခုမနေ့တနေ့ကဒီအပြင်ဆိုင်အာကာသစခန်းကိုရောက်တဲ့ SpaceX ကုမ္ပဏီကနေပြီးတော့မှတင်တဲ့လူစီးအာကာသယာဉ်မျိုးစီစဉ်ထားပါတယ်။အဲတော့လူစီးဖို့အတွက်လူပါတဲ့အာကာသယာဉ်နဲ့မှဥမာအစီအစဉ်ရတော့Blue Origin ဆိုလို့ရှင်အာကာသအပန်းဖြေခရီးထွက်ဖို့အတွက်အာကာသယာဉ်အသေးပေါ့နော်ဒီကနေပြီးတော့လွန်မြအာကာသယာဉ်လိုပဲပြေးလန်းနေတန့်တဲ့ပြေးလန်းပေါ်ပဲပြန်ဆင်းအဲ့လိုလုပ်လို့ရတယ်အာကာသယာဉ်မျိုးလည်းထူမှာဒီ SpaceX ကတော့သူကတကယ်ကိုသူစီစဉ်ထားတဲ့ပုံစံအရာဆိုလို့ရှင်အင်ကာဂျို2024ကျော်ကျော်လောက်ဆိုလို့ရှင်သွားနိုင်လောက်ကိုတုံးပြန်နေပိဆောက်ဖို့အစီအစဉ်ရှိပါတယ်Elon Musk ရဲ့ဒီ SpaceX ရဲ့2024မှာ Starship ဆိုတဲ့တုံးပြန်အကြီးအဆောက်ပြီးတဲ့အခါကြလို့ရှိရင်လာဖို့လည်းသွားမယ်အင်ဂါဂျူလည်းသွားမယ်အဲအင်ဂါဂျူသွားတဲ့အခါကြလို့ရှိလို့အင်ဂါဂျူကိုဒီတိုင်းအလိုလျောက်လွှတ်လိုက်ပြီးတဲ့အခါကြလို့ရှိရင်အဲ့ဒီမှာတုံးပြန်ကအလိုလိုညင်သားစွာဆင်းလို့ရအောင်လုပ်တဲ့စနစ်ကိုသူတို့အခုစပြီးစူးစမ်းနေပါတယ်ဒါကြောင့်လည်းဒီအာဂါတယင် Dragon 2ရဲ့ထိတ်မှာအဲ့ဒီထိန်းချုပ်ရေးတုံးပြန်အသေးစားတွေတက်ပြီးတော့အလူလျောက်ထင်းချုံစနစ်ဒီစီစဉ်ထားတာဖြစ်ပါတယ်ခင်ဗျ။အ
ာကာသယာဉ်တွေတိဆောက်ရမှာတခြားသူတွေထက်ဒီ SpaceX ကုမ္ပဏီကဤပညာမှာတပန်းတာနေတာပါ
။ဒီ SpaceX ရဲ့ထူးခြားမှုတပန်းတာတာအရင်တော့အာကာသဒီတုံးပြန်ကိုပြစ်တင်လိုက်လို့ရှိရင်ပထမအဆင့်ဒီလောင်စာကုန်သွားတာနဲ့သူကမီးလောင်ပြီးတော့ပြတ်ကျသွားတယ်။အဲဆိုတော့သူပြန်တုံးလို့မရတော့ဘူးပေါ့နော်။အဲ့တော့ပြန်တုံးလို့ရတယ်ဆိုလို့ရှိလို့ရှိရင်ဈေးရိတ်ကအရန်တက်တာပါတယ်အဲ့တော့ဘလောက်တက်တာတည်းဆိုလို့ရှိရင်ဟိုလွန်မြောက်အာကာသယာဉ်နဲ့အာကာသတဲ့ကိုရောက်ဖို့ပေါ့နော်တကီလိုဂရမ်လောက်ရှိတဲ့ပစ္စည်းကိုကျင်ဖို့ဈေးရိတ်ကအမေရိကန်ဒေါ်လာနဲ့ NASA ရဲ့ကုန်ကြမ်းစည်အစိုးရကုန်ကြမ်းစည်က4000ကျွဲကျတယ်လို့တွက်ကြည့်ခန့်မှန်းလိုက်တဲ့အခါကျတော့အခု SpaceX ရဲ့ကုန်ကြမ်းစည်ကဒီတုံးရဲ့ကုန်ကြမ်းစည်ကအမေရိကန်ဒေါ်လာတကီလိုမှမှ3000လောက်ပဲကျတယ်အဲ့အပြည့်ဈေးအရန်တက်တာပါ
ဒီလိုပြန်ပြီးတုံးလို့ရအောင်တည်ထွင်နိုင်တဲ့ SpaceX ရဲ့ဤပညာကြောင့်ကုန်စည်ပစ္စည်းတင်ပို့တာနဲ့မကဘဲအာကာသယာဉ်မှုတွေကိုပို့ဆောင်ပေးရမှာလဲအကုန်ကြကတိတ်ကိုတက်တာသွားတော့ပါ
။ SpaceX က Dragon ရောအာကာသယာဉ်ဒီအာကာသယာဉ်ကိုဖြတ်တင်ဖို့အတွက်ကသူ့မှာပထမအောက်မှာပါရှိရမယ်ဆိုလို့ရှိရင်ဒုံးပြန်ကြီးရှိရပါတယ်သူကအရေးလောင်းကြတုံးပါတယ် Falcon 9ရဲ့ဒုံးရင်ကတော့အရေးလောင်းကြတုံးတယ်ဒီအပြည်ပြည်ဆိုင်ရာအာကာသစခန်းကို Falcon အမှတ်9အပြင်အရင် Falcon နေပေါ့နော်အမှတ်9ရဲ့ချစ်တို့နဲ့ပြုတ်တင်ထားတဲ့အချိန်22ချိန်အောင်ရောက်ပြီးပါပြီထူးခြားတာဒီ Falcon ဒုံးယင်ရော Dragon အမှတ်2အာကာသယင်ရောအဲ့နှစ်ခုစလုံးက reusable ပေါ့နော်သူ့ပြန်သုံးလို့ရပါတယ်ယင်မှုတစ်ယောက်တွားဖို့အတွက်ကိုကုန်ကြစီကဟိုအရန်ကုန်ပါတယ်အပြည်ဆိုင်ရာအာကာသစခန်းကိုတွားဖို့လွတ်တင်တဲ့ဈေးအိတ်ကရှင်းကြည့်လိုက်မယ်ဆိုရင်အပြည်ဆိုင်အာကာသစခန်းရောက်ဖို့အတွက်ကိုလွန်မြောက်အာကာသယာဉ်ကိုမတုံးတော့တဲ့အချိန်မှာရုရှားနိုင်ငံရဲ့ Soyuz အာကာသယာဉ်ဒုံးယင်ကို3တိုင်းရေမှူးတရအတွက်ကိုကုန်ကျစရိတ်ကအမေရိကန်ဒေါ်လာ85တန်းပေးရပါတယ်အခု SpaceX Dragon အမှတ်နှင်းကိုတုံးတဲ့အခါကျတော့အမေရိကန်ဒေါ်လာ65တန်းပဲကျပါတယ်အဲ့တော့ဈေးကတော့တော်တော်လေးကိုတက်တာပါနောက်တစ်ခုကတခြားနိုင်ငံသွားပြီးတော့ရုရှားနိုင်ငံတို့တခြားနိုင်ငံတို့ကတုံးတဲ့ဒုံးရင်တုံးရတယ်ဆိုလို့ရှိလို့ရှိရင်ပြည်တွင်းပြစ်တုံးရတဲ့အတိုင်းပြည်အတွက်အလုတ်အကိုင်းစီးပွားရေးမှာအများကြီးကိုအထောက်အကူပြုသွားပါတယ်65တန်းဆိုတဲ့အမေရိကန်ဒေါ်လာ65တန်းဟိုဒီပေါ့နော်ဒီကုမ္ပဏီကိုပေးလိုက်ပြီးကုမ္ပဏီကအင်ဂျင်နီယာတွေတိတ်ပံပညာရှင်တွေဒီ rocket scientist တွေအကုန်လုံးပြန်လာတဲ့အတွက်ပြည်သူပြည်သားတွေအတွက်အများအထောက်အကူဖြစ်သွားပါတယ်အတိုင်းပြည်အတွက်လည်းကုန်းရှိပါတယ်ခင်ဗျ
ဟုတ်တယ်ပရိသတ်တင်းရဲ့ပြောကြားချက်တွေဒီသတင်းပတ်သက်သိပ္ပံနည်းပညာဆန္ဒတွေဒီမှာပဲပြန်လာလိုက်ပါမယ်ရှင်နောက်တစ်ပတ်မှာပြန်ကြည့်ဆောင်ရွက်ပါမယ
်ချွန်လ9ရက်တောက်ကြနေအတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မောင်းကတစ်လှည့်ပြောပါအောင်မယ်အမေရိကန်ပြည်ထောင်စုမီနီယာပလစ်မြို့မှာရဲဖမ်းခံထားရစဉ်အာဖရိကန်အမေရိကန်အမျိုးသား George Floyd တိဆုံးခဲ့ရမှုအပေါ်စန့်ကျင်ဆန္ဒပြပွဲတွေကြာတာရင်းနေညပိုင်းကလည်းအဓိကမျိုးကြီးတွေမှရှိခဲ့ပါတယ်။နယူးယောက်မြို့မှာည၈နာရီကျော်ရင်ညမထွက်ရမိတ်ရှိပေမဲ့ည၈နာရီကျော်တဲ့အထိဆန္ဒပြကြပါတယ်။ဆန္ဒပြမှုအချိန်ကအရင်ညတွေထက်တော့ကြာသွားခဲ့တယ်လို့အကြမ်းဖက်ဆန္ဒပြမှုတွေလည်းနေသွားပါတယ်။ဝါရှင်တန်မြို့တော်မှာကြာတာရင်းတွေကညမထွက်ရအမိတ်မရှိဘူးလို့မြို့တော်ဘက်ကကြေညာထားပေမဲ့ညပိုင်းမိုးအကြီးကျယ်ရွာတာကြောင့်ဆန္ဒပြသူတွေလူစုကွဲသွားခဲ့ပါတယ်။စနေနေ့ကျရင်တော့ဝါရှင်တန်မြို့တော်မှာအကြီးကျယ်ဆန္ဒပြကြဖို့စီစဉ်ထားကြပါတယ်။အမေရိကန်မှာရဲလက်ချက်ကြောင့်လူမဲ George Floyd တိဆုံးခဲ့ရမှုကိုစတင်တဲ့ဆန္ဒပြပွဲတွေဒီနေ့တောက်ကြနေမှာလဲနိုင်ငံတချို့မှာရှိခဲ့ပါတယ်။ Australia နိုင်ငံ Canberra မြို့တော်ကလွှတ်တော်အစအဦးအဖြစ်မှာထောင်ထဲချီတဲ့ဆန္ဒပြသူတွေချီတဲ့ဆန္ဒပြခဲ့ကြပါတယ်။တရားမျှတမှုမရှိသေး၍မငြင်းချမ်းနိုင်ဘူးခွဲခြားဆက်ဆံတဲ့ရဲတွေအလိုမရှိဘူးစတဲ့ကြွေးကြော်တန်တွေကိုဆန္ဒပြသူတွေကြွေးကြော်ခဲ့ကြပါတယ်တောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှလည်းဒီကနေ့ဒါဆိုင်နဲ့ချီပြီးစူဝေဆန္ဒပြကြပါတယ်မြို့လယ်မှာရှိတဲ့ American တန်ယုံရှိမှလူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေအပါအဝင်ဆန္ဒပြသူတွေက American မှာလူမျိုးရေးခွဲခြားဆက်ဆံမှုနဲ့အစိုးရကိုယ်တိုင်ကြမ်းကြမ်းတမ်းတမ်းကင်တွယ်နေမှုတွေကိုကန့်ကွက်ပါတယ်ဆိုတာတောင်ကိုရီးယားအစိုးရကကြေညာချက်ထုတ်ပြန်ဖို့တောင်းဆိုခဲ့ပါတယ်အမေရိကန်အပါအဝင်နိုင်ငံစုံမှာအခုလိုဖြစ်နေတဲ့ဆန္ဒပြပွဲသတင်းတွေကိုနိုင်ငံတချို့ကလူတလူအတုံးချပြီးအမေရိကန်တဲကအခြေအနေပိုဆိုးအောင်လုပ်နေတယ်လို့အမေရိကန်တရားရေးဌာနနဲ့ FBI ကပြောကြားပါတယ်။ဘယ်နိုင်ငံတွေလဲဆိုတာကိုတော့သူတို့ကထုတ်ဖော်မပြောပါဘူး။ VOA သတင်းဌာနအပါအဝင်အမေရိကန်အစိုးရရုပ်သံထွင်ဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media USAGM အကြီးအကဲအဖြစ်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူ Michael Peck အနေနဲ့ USAGM ကို၃နှစ်အုပ်ချုပ်ဖို့ Republican အမတ်အများစုဖြစ်တဲ့အထက်လွှတ်တော်မှကြာတာရင်းတွေတော့ကမဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူဟာ9800ကျော်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းနောက်ထပ်ဆန်းကျင်တင်ခဲ့ပါတယ်။မြို့တွေမှာအလုတ်သွားလုပ်နေကြသူတွေတိတ်နေချီဟာအလုတ်လက်မဲ့ဖြစ်ပြီးသူတို့နေရက်တွေကိုပြန်ခဲ့ကြပြီးတဲ့နောက်ကျေးလက်ဒေသတွေမှာပါကူးစက်သူအရေအတွက်တွေတိုးလာခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့မှနောက်ထပ်ရောဂါကူးစက်သူ39ယောက်ရှိပြီးအဲ့ဒီထဲက34ယောက်ကဆိုးမျိုးတော်တစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။တရုတ်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်5ယောက်ကိုဒီကနေ့တွေ့ရှိပြီးအဲ့ဒီသူအားလုံးဟာပြည်ပကနေလာတဲ့တရုတ်နိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ချာနေညအတွဲရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆင်မြန်ပါမှာ
This program has come to you from the Voice of America, Washington.